Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေ line to meter 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှင်္ဂလာပါ။ဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူပေးဆက်သွားမှာပါ
။ကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ရှစ်လာတဲ့ချိန် American ကတောင်ကိုရီးယားနဲ့ဖူးထွက်စီးလေးချင်းမဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထိခိုက်နေတယ်ဆိုပြီးမြောက်ကိုရီးယားကသတိပေးပါတယ်။အိန္ဒိယနိုင်ငံစီဝါရေးချက်ချမွန်ပိုင်းမြို့မှာဒီနေ့ဒေသတိုက်တလုံးဖြူချရာကနေလူလေးဦးတမန်နဲ့ထိဆုံးပြီးဒါဇင်နဲ့ချီရဲ့လူတွေလည်းအပြစ်စီးရချာပိတ်မိနေပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုအောင်ဆွေနဲ့သူချင်းညာပြေးသွားမှာပါ
။ကောင်းပါပြီရှင်။ကီရင်စစ်ပွဲတွေရစဲရင်နဲ့ငင်းငင်းရဲ့အတွက်လှူရှာသူမှုတွေရင်ဆိုင်နေရတဲ့လက်ရှိအခြေအနေဘယ်လိုရှိပါသလဲ။
ကျန်းစစ်ဆိုင်ရရပေါ့နော်အရင်ကတော့မှစစ်အာဏာရှင်စနစ်မှာတမကျန်းစစ်ပဲနဲ့ဒီအရက်အစိုးရဆက်လာတဲ့အချိန်မှာတမကျွန်တော်တို့ကိုကျန်းစစ်ဖိုင်ပေးရတယ်ပြီးရန်ကုန်မလေးမှာဆင်းနေစားပြီးတဲ့ activities တွေလည်းပေါ့နော်ဒီမှာစပေါ်နေတဲ့ကျန်းစစ်ရတယ်ဆိုတော့ကဒီ
ကချင်လူငယ်ဆိုင်နုပန်ပြောသွားတာပါရှင်တခါမြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေး NLD အစိုးရကိုဖိအားပေးဖို့ American အထက်လွှတ်တော်မှဥပဒေကြမ်းတင်သွင်းလိုက်တဲ့သတင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးချိုးပန်းနေတဲ့ပူးပေါင်းကော်မတီရဲ့အခက်အခဲတွေကိုကြားဖို့ရှိပါတယ်။တခါနျူကလ িয়ার အရေးကြောင့် American, Iran လက်ရှိသင်းမာမှုတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်လေလိုင်းဆွေးနွေးခံကုနာဆင်ရမှာပါ။အခုရင်ဆုံးတော့ဒီကနေ့ညပတ်ထိပ်တန်းရသတင်းတွေကိုကောင်းလင်းဦးနဲ့ကောင်းအောင်တို့ကပြောပြပေးပါအောင်ရှင
်။ရှိလာတဲ့ချိန် American ကတောင်ကိုရီးယားနဲ့ပူးထွက်စီးလေးချင်းမဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုကိုထိခိုက်နေကြောင်းမြောက်ကိုရီးယားကသတိပြုလိုက်ပါတယ်။စီးရီးလေးချင်းမဲ့အစီအစဉ်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ပြည်ခဲ့နှစ်ထဲဆင်မူနိုင်ငံကထိပ်သီးဆွေးနွေးပွဲသဘောတူညီချက်ကိုချုပ်ဖောက်ရောက်ကြောင်းလဲမြောက်ကိုရီးယားနိုင်ငံကြီးဌာနရဲ့ကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားပေါ်သတင်းအေဂျင်စီကဒီနေ့ပဲဖော်ပြလိုက်တာပါ။အမေရိကန်ရဲ့ရှေ့ဆက်လုံးမဲ့လှူရှာမှုတွေကိုကြည့်ပြီးအလုပ်ဖွဲ့ရချာဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်လို့လဲမြောက်ကိုရီးယားနိုင်ငံကြီးဌာနပြောခွင့်ရသူတူကိုအမည်မဖော်ဘဲကိုးကားပြီးကြေညာချက်မှာဖော်ပြထားပါတယ်။တောင်နှင်းမြောက်ကိုရီးယားနိုင်ငံကြီးကစစ်မဲ့ဆုံးမှာသမ္မတထွန်းနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့လတွေခေတ္တတွေ့ဆုံခဲ့ပြီးတဲ့နောက်အလုပ်ဖွဲ့တွေကြားဆွေးနွေးကြဖို့သဘောတူခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုဖျက်ဆီးပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခါးမှုတွေရှုတ်ဖို့ရည်စီစဉ်နေတဲ့ပတ်သက်လို့ဖေဖော်ဝါရီလတဲ့ဗီယက်နမ်နိုင်ငံကဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲတွင်သဘောတူညီမှုမရခဲ့ပဲဖြစ်ခဲ့ရပြီးတဲ့နောက်နှစ်ဖက်ကြားဆွေးနွေးမှုတွေလည်းရပ်ဆိုင်နေတာဖြစ်ပါတယ်။
အမေရိကန်လွှတ်တော်အမတ်တွေပေါ်သမ္မတဒေါ်နယ်ထရမ့်ကလူမျိုးရေးအရာမှတ်ချက်စကားပြောခဲ့တဲ့ပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုဒီမိုကရက်အများစုလွန်ထားတဲ့အောက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မဲခွဲဖို့ရှိပါတယ်။အခုလိုမဲခွဲဖို့ရှိတယ်ဆိုတာကိုအောက်လွှတ်တော်လူများစုကောင်းဆောင်စတန်နီဟိုယာကကြေညာခဲ့ပြီးဒီမိုကရက်အမတ်တွေနဲ့အတူရီပက်ဘလစ်ကန်အမတ်တွေအနေနဲ့လည်းပါတီချက်တိုင်းပြည်ကိုကြည့်ပြီးတော့မဲပေးကြမယ်လို့မျှော်လင့်တဲ့အကြောင်းသူကပြောပါတယ်။တိုက်ပြည်တွင်ရွှေပြောင်းလာသူတွေကိုသူတို့နိုင်ငံကိုပြန်သွားဆိုပြီးတော့ပြောဆိုချက်ဟာအသားအရောင်မျိုးမျိုးရှိတဲ့အမေရိကန်နိုင်ငံသားတွေရဲ့အမေရိကန်နိုင်ငံသားဖြစ်လာသူတွေကိုမုန်းတီးစေမှုကြောက်ရွံ့စေမှုတွေဖြစ်စေတဲ့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်နဲ့လူမျိုးရေးခွဲခြားတဲ့ဒီမတ်ချက်ပေါ်မှာလွတ်တော်အနေနဲ့အပြင်းထန်ရှုတ်ရှားကြောင်းအဆိုပြုမှုကြမ်းမှာဖော်ပြထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေတိုက်ပြည်တွင်လာရောက်ခလုံးသူတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့သုံးနှုန်းတာနဲ့အခုလိုအသားအရောင်လူမျိုးကိုတဲ့လွတ်တော်အမတ်တွေကိုအမေရိကန်နဲ့မပတ်သက်ဖို့ပြောဆိုချက်တွေကိုလည်းဝေဖန်ကန့်ကွက်ထားပါတယ်။အော်လွတ်တော်အမတ်အီလျန်အိုမာအော်လွတ်တော်အမတ်ဖြစ်တဲ့ဒီအလက်ဇန်ဒရီယာအိုဂစီယိုကော့ဒက်စ်အယာနာပရက်စလီနဲ့ရရှိတာတယ်လစ်တို့ဒီအမျိုးသမီးလွတ်တော်အမတ်လေးဦးကိုသမ္မတဒေါ်နယ်ထရမ့်ကရည်ရွယ်တိုက်ခိုက်ပြောဆိုခဲ့တာပါခင်ဗျာ။
အမေရိကန်မျိုးစုတောင်ပိုင်းနယ်စပ်မှာခေလွန်ဝင်ရောက်ဖို့ကြိုးပမ်းသူအများစုကိုသမ္မတဒေါ်နယ်ထရမ့်ဆွေးနွေးကတားဆီးဖို့စီစဉ်နေပါတယ်။ဒီစီစဉ်ကြောင့်အမေရိကတိုက် 11 နိုင်ငံတွေကနေအိန္ဒိယမက္ကဆီကိုနိုင်ငံကတစ်ဆင့်အမေရိကန်ကိုနယ်စပ်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားနေသူတွေပေါ်အထူးကရိုက်ခတ်လာနိုင်ပါတယ်။ဒီအထက်နဲ့အမိမြေလုံရွေးဌာနတို့ရဲ့တင်းလာနေတုန်းကဆာမျက်နှာ58မျက်နှာပါထုတ်ပြန်ကြေးရခလုံးဝင်လျှောက်ထွက်နေတဲ့နိုင်ငံတစ်ခုကိုကုန်းလင်းကနေဖြတ်သန်းပြီးအမေရိကန်ကိုရောက်လာသူတွေကိုခလုံးဝင်မပေးဖို့တားမြစ်ထားတာပါမက္ကဆီကိုနိုင်ငံနဲ့နေဆက်ကနေဝင်ရောက်လာသူရေထွက်တိုးလာနေပြီးဒီအထက်မှာခလုံးဝင်ပေးနေတဲ့အနေချင်းသာပါဝင်နေကြောင်းလဲရှင်းနေချက်ဝီလျံဘာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခလုံးဝင်ပေးဖို့ရေချင်းမပြည့်သူတွေအများကြီးကခလုံးဝင်ရောက်ဖို့တောင်းခံနေတာလူမျိုးကြီးချင်စနစ်အတွက်အမဲဆက်ဖြစ်သလိုစာနာမှုနဲ့ခလုံးဝင်ပေးရမယ့်ရည်ရွယ်ချက်ကိုထိခိုက်စေပြီးလူမောင်ကမှုပြဿနာကိုအားပေးရရောက်တယ်ဆိုပြီးတော့လည်းရှင်းနေချက်ကပြောဆိုထားတာပါ
အမေရိကန်နဲ့ဆွေးနွေးညှိနှိုင်းဖို့အီရန်နိုင်ငံကဆန္ဒရှိပေမဲ့အီရန်ပေါ်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုဖိအားပေးဖို့လိုအပ်ကြောင်းနိုင်ငံသားရေးဝန်ကြီးဂျာဗက်ဇာရစ်ကပြောဆိုလိုက်ပါတယ်။2015ခုနှစ်အီရန်နိုင်ငံနျူကလ িয়ার သဘောတူညီချက်ကနေနှုတ်မထွက်ခဲ့2019ခုနှစ်မှာပဲအမေရိကန်ကတံခတ်မှုတွေချမှတ်ခဲ့တာပါ။နိုင်ငံတကာသဘောတူညီချက်အရအီရန်ကနျူကလ িয়ার တပ်ဆင်ထုတ်လုပ်မှုကိုရှော့ချပြီးအပြန်အလှန်အနေနဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ဂျာမနီ၊ရုရှားတို့ကတံခတ်မှုတွေကိုရှော့ချပေးရမှာဖြစ်ပါတယ်။တံခတ်မှုတွေကိုဖယ်ရှားလိုက်မယ်ဆိုရင်ဆွေးနွေးဖို့လမ်းပွင့်သွားမှာဖြစ်ကြောင်းအီရန်နိုင်ငံသားရေးဝန်ကြီးက NBC News ရုံးမြင့်သညာနဲ့တနင်္လာနေ့ကမီးမြန်းခဲ့မှာပြောဆိုလိုက်တာပါကုလသမဂ္ဂမှအစည်းအဝေးတက်ဖို့နယူးယောက်မြို့မှာရောက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးကတော့အမေရိကန်ဟာသံတမန်ရေးနည်းလမ်းတွေကိုစွန့်ပြေးပြီးသဘောတူညီချက်ကနေနှုတ်ထွက်သွားတာဖြစ်ကြောင်းလည်းပြောပါရယ်အီရန်နဲ့ရံပက်ဖြစ်တဲ့ Saudi Arabia Arab Sofa များပြည်ထောင်စု UAE တို့ကိုဒေါ်လာတန်ပေါင်းထောင်ချီတန်ဖိုးရှိတဲ့လက်နက်တွေကိုအမေရိကန်ကရောင်းချတာဟာဒေတာရင်းတင်းမာမှုတွေကြီးထွားလာစေသလိုအီရန်နိုင်ငံရဲ့ပယ်ရင်တက်မီဆိုင်းတုံးအစီအစဉ်ပေါ်ချိန်ချရာရောက်ကြောင်းလည်းပြောဆိုခဲ့ပါရယ်ဒီချိန်ထဲမှာပဲအီရန်နိုင်ငံနျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်အရလိုက်နာရမယ့်ကိစ္စတွေကိုရှင်းချသွားမယ်အကြောင်းအီရန်အုပ်ချုပ်အယာတိုလာအာလီခါမနီကဒီကနေ့ပဲပြောဆိုလိုက်ပါတယ်ခင်ဗျာ
ဒီဝေမရီဖန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 930ညဟိုင်းဒိုမီတာ51 kHz 585တို့ချင်းစနေတနင်္ဂနွေမှာဆိုင်းမိုက်မီတာ190 kHz 1505လို့ပြောထုတ်ပြန်ပေးပါရစေ
။ View American အသံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရစေ။အိန္ဒိယနိုင်ငံစီးပွားရေးချက်ချမွန်ဘိုင်းမြို့မှာဒီကနေ့လေးသက်တိုက်တလုံးပြူချာကလူလေးဦးထင်မှန်းနဲ့တည်ဆုံးပြီးဒါဇင်နဲ့ချီရလူတွေလည်းအပြစ်စီးရချာမှာပြိမိနေပါဗျာအပြစ်စီးအောင်ပြိမိနေသူတွေကိုတော့အရေးပေါ်ကစေးဝန်ထမ်းတွေမိသက်သမားတွေကကယ်ဆုံးနိုင်မှုစူးစမ်းနေကြတာပါကွေကောက်ရှုပ်ထွေးပြီးလူတွေနဲ့ချက်သိနေတဲ့လမ်းတွေထဲမှာအရေးပေါ်ကစေးဝန်ထမ်းတွေကကားတွေကိုထားခဲ့ပြီးချေရင်သွားရောက်အကူအညီပေးနေကြပါဗျာစေနာဝန်ထမ်းကစေးကြီးတွေကလည်းအပြစ်စီးတွေကိုလက်ပလာနဲ့ဝိုင်းဝန်းဖယ်ရှားပေးနေကြတာပါကလေးငယ်တယောက်နဲ့အမျိုးသမီးတူပါဝင်ကယ်ဆုံးနိုင်တဲ့အနေချင်းကိုတော့အစာအုပ်ပြူချပြီးနိုင်ပိုင်းတွင်မှာပဲစေရုံကိုပို့ပေးခဲ့ရပါတယ်။မဟာရာစတာပြည်နယ်ဝန်ကြီးချုပ်ဒေါဗန္ဒရာဖာရနာဗက်စ်ကတော့ပြူချတဲ့အစာအုပ်ကတတန်း100လောက်ရှိနေပြီးမိသားစု15စုလောက်နေထိုင်နေတာလို့သတင်းတော်တွေကပြောဆိုခဲ့တာပါ။ပြူချမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသွားမယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာမူရီစီဝါတိုက်ဖြတ်ရေးအတွက်တင်းတင်းတန်းတန်းနှိမ့်နေတာတွေကိုကုလသမဂ္ဂလူ့ခွင့်ရေးဒီစုံစမ်းမှုဒီ PRP ရမှာဥဆောင်ပါဝင်မှုအတွက်အိုက်စ်လန်နိုင်ငံနဲ့ဒီတန်တမန်ဆက်ဆံဖြစ်တော့ဖို့စဉ်းစားနေကြောင်းဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကပြောလိုက်ပါတယ်။သမ္မတဒူတာတေးရဲ့မူရီစီဝါနေနေအစည်းအဝေး2016ခုနှစ်ကစခဲ့ရမှာရဲတွေရဲ့လက်ချက်နဲ့ဥပဒေမဲ့တပ်ဖြတ်ခံရမှုဖမ်းဆီးမှုအစာပြတ်မှုတွေရှိခဲ့တဲ့ပေါ်စုံစမ်းစစ်ဆေးဖို့လူခွင့်ကောင်စီကထောက်ခံမဲ့ဆက်ရှိမဲ့ကန့်ကွက်မဲ့ဆက်လိမ့်မယ်နဲ့ပြီးခဲ့တဲ့ကြာလပိုင်းကပဲအတည်ပြုခဲ့တာပါလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာပြည်သူတွေကိုအကာအကွယ်ပေးဖို့ကြိုးပမ်းတဲ့အချုပ်အခြာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုအပေါ်အထင်သေးအမြင်သေးနဲ့ပြုမူတဲ့လုပ်ရည်ဖြစ်ကြောင်းသမ္မတရဲ့ပြောခွင့်ရသူဆယ်ဗီဒေါ်ဘနလူကမနေ့နောက်ပိုင်းမှာပဲသတင်းတော်တွေကိုပြောဆိုခဲ့ပါရယ်။မူရီစေဝါနေနေမှုအစည်းအဝေးပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတော့သမ္မတဒူတာတီကဒေါ်လာတကြီးတုံ့ပြန်လို့ရှိပါရယ်။မူရီစေဝါနေနေမှုအပေါ်ကနေဦးဆောင်တဲ့စစ်ဆေးမှု၊နယ်သာလန်နိုင်ငံဒီဟိတ်မျိုးကနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ပြီးခဲ့တဲ့နှစ်ထဲဆုံးဖြတ်ခဲ့တဲ့အတွက်လည်းအဖွဲ့ဝင်အဖြစ်ကဒီနေ့ဆမ်းမဲမှာပဲနှုတ်ထွက်လိုက်ပါတယ်။သမ္မတဒူတာတီဆွေရကတော့မူရီစေဝါမောင်ကိုသူတွေနဲ့ရက်တက်ပွဲကြားအပြန်အလှန်ပြစ်ခတ်မှုတွေအတွင်းလူပေါင်း6600တိစုံကြောင်ပြောဆိုထားပေမဲ့ဒေသခံတက်ကြွလှုပ်ရှားသူတွေကတော့လူပေါင်း28000လောက်အထိတိစုံကြောင်ပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံကရှမီးယားဒေသမှာအကြမ်းဖက်တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးနောက်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတို့ကြားစစ်ဖြစ်လို့နေပါအခြေအနေတင်းမာရကလက်နက်ချေဖိတ်ထားတဲ့အရက်ဖက်လေကြောင်းပြန်ထမ်းမှုတွေကိုပါကစ္စတန်နိုင်ငံကပြန်ဖွင့်ပေးလိုက်ပါပြီ။အရက်ဖက်လေရင်အားလုံးပြန်ထမ်းဝင်ပြုလိုက်ပြီးဖြစ်ကြောင်းပါကစ္စတန်လေကြောင်းအဏာရင်ဖွဲ့ကဒီနေ့ပဲကြေညာလိုက်တာပါ။အရက်ဖက်လေကြောင်းပြန်ထမ်းမှုတွေပိတ်လိုက်တဲ့အတွက်နိုင်ငံတကာခီးတယ်တွေနဲ့ကုန်တယ်လေကြောင်းလမ်းခီးစဉ်ရန်နေချီခက်ခဲတွေလည်းကြုံခဲ့ရပါတယ်။အိန္ဒိယနိုင်ငံကရှမီးယားဒေသမှာအိန္ဒိယပြည်သူစစ်40တိစုံခဲ့ရတဲ့အထက်ခံဘုံခွဲတက်ခိုက်မှုနဲ့ကြုံခဲ့ရပြီးနောက်ပိုင်းဖေဖော်ဝါရီလတည်းမှာပဲပါကစ္စတန်ကလေကြောင်းပြန်ထမ်းမှုတွေကိုကန့်သတ်လိုက်တာပါ။အကြမ်းဖက်တက်ခိုက်မှုတွေနောက်ပိုင်းမှာတော့ပါကစ္စတန်ခြေဆိုင်ဂျိုင်ရှိမိုဟာမက်စစ်သူရှာဦးစုကသူတို့ရဲ့ချက်ဖြစ်နေကြီးညာခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနေဆက်ဖြစ်ကျော်ပြီးလေကြောင်းတက်ခိုက်မှုတွေလည်းကြုံခဲ့ရတာပါ။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြား1984ခုနှစ်ဗြိတိသျှလက်အောက်ကလွတ်လပ်ရေးရခဲ့ပြီးနောက်ပိုင်းစစ်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီးနှစ်ချိန်ကတော့ကက်ရှမီးယားဒေသပိုင်ဆိုင်မှုတွေအငင်းပွားရာကဖြစ်ခဲ့တာပါ။ လွန်ခဲ့တဲ့နှစ်ပေါင်း50ကနောက်ဆုံးစစ်ပွဲပြီးမှာတော့နျူကလ িয়ার နဲ့ပါဝင်အပြိုင်ဆိုင်စစ်ရင်တိဆောက်လာတာကြောင့်နိုင်ငံငယ်ချတင်းမာမှုရနျူကလ িয়ার စစ်ပွဲဖြစ်ဦးတည်လာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်
HIV virus နဲ့ဆက်ဆက်ပြီးတော့တည်ဆုံတဲ့နှုတ်အားမနစ်ခတဲ့စာရင်9,000ဝန်းကျင်အထိကျဆင်းသွားတယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။2010ရုံးကတည်းကစာရင်33,000,000,000လောက်အထိကျဆင်းသွားတာလို့လည်းပြောပါတယ်။ဒါပေမဲ့လည်းရောဂါတိုက်ဖျက်ရေးရမုံတွေနည်းလာတာကြောင့်ဒီရောဂါတိုက်ဖျက်ရေးတွေကဘာဝမ်းကျိုးပန်းဆောင်ရွက်ချက်တွေတန့်လာတယ်ဆိုပြီးတော့ကုလသမဂ္ဂကသတိပေးပါတယ်။လက်ရှိအဖြစ် HIV ရောဂါပိုးရှိတဲ့လူနာဟာကဘာတဝန်း 39.9% လောက်ရှိမယ်လို့ခမန်းထားပြီးမှတ်တမ်းအရဆိုရင် 23.3% သာယောဂကုသရေး ART စေရရှိထားတယ်လို့ UNH အဖွဲ့ရဲ့နှစ်စဉ်အစီရင်ခံစာမှာဖော်ပြပါရတယ်။1990ခုနှစ်အလယ်ပိုင်းကာလ H ယောဂအဆိုးဆုံးအခြေအနေဆိုင်ရင်တိုးတက်အောင်မြင်ဖြစ်ထွန်းမှုတွေအတော်ရှိတာကိုတော့အစီရင်ခံစာကထောက်ပြထားပါရတယ
်။ဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လင်းနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်တွေကိုဆက်တိုက်တင်ပြသွားပါမယ်။မြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေလွှမ်းမြောက်ရေးအတွက် NLD အစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်မှဥပဒေကြမ်းတင်သွင်းတဲ့အပေါ်မြန်မာနိုင်ငံရေးသက်ကြွလှုပ်ရှားသူတွေကကြိုးဆိုပါတယ်။လက်ရှိအစိုးရတည်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးကိစ္စနဲ့တရားရင်ဆိုင်နေရသူတွေအများပြားရှိနေသလိုလူ့ခွင့်ရေးလှုပ်ရှားမှုတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်ဥပဒေပြင်ဆင်ချက်တွေလုပ်ဖို့လိုတယ်လို့သက်ကြွလှုပ်ရှားသူတွေကထောက်ပြပါတယ်။ကိုကောင်းစာဟင်းကတင်ပြထားပါတယ်ရှင်။
Republican နဲ့ Democratic Party နှစ်ခုကအမတ်တွေပူးပေါင်းပြီးမြန်မာနိုင်ငံကယုံကြည်ချက်ကြောင့်အချင်းကြသူတွေကိုကူညီရေးခေါင်းစဉ်နဲ့ဥပဒေမူကြမ်းကိုဇူလိုင်လ10ရက်နေ့က American အထက်လွှတ်တော်မှာတင်သွင်းခဲ့တာပါ။ဒီဥပဒေမူကြမ်းထဲမှာ American ပြည်အောင်စုရဲ့မူဝါဒအတွင်းလူ့ခွင့်ရေးနဲ့ Democracy တန်ဖိုးတွေကိုဥပဒေအဖြစ်စနစ်တကျအစိုးရထည့်သွင်းဖို့မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအတွက်စီရင်လှုပ်ရှားရေးမှာ American နိုင်ငံသားရေးဝင်ကြီးအနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်နိုင်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းကျနေသူတွေကိုချွန်းချက်မရှိချက်ချင်းလွတ်ပေးဖို့နဲ့ဒီအကျဉ်းသားတွေကိုအမေရိကန်နိုင်ငံသားရင်းဝင်ကြီးအနေနဲ့တိုက်ရိုက်ကူညီပေးဖို့စတာတွေပါဝင်ပါတယ်။လက်ရှိအစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေတရားရင်ဆိုင်နေရသူတွေအချုပ်ခံထားရသူတွေအများအပြားရှိနေတာကြောင့်အခုလိုအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေလူမျိုးဝေးကိစ္စဥပဒေမူကြမ်းတင်သွင်းလာတာကိုအထူးကြိုဆိုတယ်လို့APP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအတင်းမြန်မာနိုင်ငံအတွင်းရင်းမှုဦးတည်နိုင်က VOA ကိုအခုလိုပြောပါတယ်
။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့နိုင်ငံမှာကနိုင်ငံရေးအကျဉ်းသားတွေကဒီဆိုရလက်ထက်မှာဒီနေ့အခြေကအများဆုံးလို့ပြောလို့ရတဲ့အနေအထားမျိုးဖြစ်လာပါတယ်။ဆိုတော့နိုင်ငံရေးအကျဉ်းသားတွေကအချင်းကြွေက34ဦးရှိပြီးတော့ဒီအားလုံးပေါင်းအချုပ်ခံရတဲ့လူတွေအဲ့ကတရားရင်ဆိုင်နေရတဲ့လူတွေအလုံးပေါင်း466ဦးထိမြင့်တက်လာပါတယ်။ဟိုအချင်းတော်တွေနေပြီးတော့တရားရင်ဆိုင်နေရတာရှိတယ်။ပြည်ပနေပြီးတော့တရားရင်ဆိုင်နေရတာရှိတယ်။ဆိုတော့အဲ့ဒါပြည်ခဲ့တဲ့လကဆိုလို့ရှိရင်တလားလဲပေါ့နေ86ဦးဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားမျိုးရှိလာတယ်။
မြန်မာနိုင်ငံမှာနိုင်ငံရေးတကြွလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားသူတွေအတွက်မရှိတင်တော်တဲ့ပုံမှန်တွေကိုအများဆုံးဖျက်သိမ်းတာမျိုးပြင်ဆင်တာမျိုးပြုလုပ်ဖို့လိုတယ်လို့ဥတည်နိုင်ငံကပဲဆက်ပြောပါတယ်။လက်ရှိအဖြစ်ဆိုရင်လည်းနိုင်ငံရေးအကျဉ်းသားဆိုရဲဝေါ်ဟာရတမတ်မှုမှာကိုအာဏာပိုင်တွေအာဏာရပါတီအတိုင်းဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကြားသဘောထားကွဲတာတွေရှိနေတာပါ
။ပုံမှန်ဒီ78 19 20 တို့500တို့55ခောက်ကွေးတို့66တို့တရကဒီ30တို့ဒီအဲ့ဒါလေးကလူကိုရေလှောက်ရှားတဲ့လူတွေလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ပိတ်ပင်နဲ့ဒီဥပဒေတွေဖြစ်လာတယ်လို့ပြောလို့ရပါတယ်
။ဒီမိုကရေစီလမ်းကြောင်းကိုရှောက်လန်းနေတဲ့အစိုးရစစ်တီးရဲ့အနေနဲ့လူခွင့်ရေလှောက်ရှားသူတွေနိုင်ငံရေးတကြွလှောက်ရှားသူတွေငြင်းငဲစွာဆန္ဒပြတာတွေကိုဖမ်းဆီးအရေးယူတာတွေမရှိတော့ဘူးလို့နိုင်ငံရေးတကြွလှောက်ရှားသူမခင်လေးကအခုလိုပြောပါတယ်
။အဲ့လိုနိုင်ငံရေးစစ်သားတွေကတော့ဒီလိုများနေတာကတော့ဒီမိုကရေစီနိုင်ငံတစ်ခုကိုသွားနေတဲ့အခါမှာတော့ဒါကမဖြစ်တဲ့ကိစ္စတခုပေါ့လေ။ဆိုတော့ကျွန်တော်တို့ကလည်းနိုင်ငံရေးနဲ့ပတ်သက်တဲ့ဒီလိုလွတ်လပ်စွာပေါ့ဒီဆန္ဒပြတယ်ဘယ်သူမှမထိခိုက်စေပဲပေါ့နော်။ရုံရင်စံတန်းတဲ့ဟာတွေအနေနဲ့ဖြစ်စေမဲ့ဟိုဟာမျိုးတွေကိုဆုံးချော်တဲ့ဟာမျိုးမဟုတ်ဘဲနဲ့လွတ်လပ်စွာဆန္ဒပြခွင့်စီတန်းလက်လက်ခွင့်ရောကျွန်တော်တို့ကအပြည့်အဝအားပေးတယ်ဆိုတဲ့အတွက်ဒီလိုမျိုးတွေနဲ့ဆန္ဒပြခံဟိုဖန်စီထိန်းသိမ်းခံရတဲ့သူတွေတော့အများဆုံးလွတ်ပေးစေတဲ့ဆန္ဒရှိပါတယ်။
ဘာမပေါ်လေဒီကေပရင်စာအစစ်စတက်အလို့အမိပေးထားတဲ့မ မြန်မာနိုင်ငံနိုင်ငံရေးအခြေအနေများကုညီဆက်ဆောင်ရေးဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီရဲ့အာရှပစိဖိတ်နဲ့နျူကလ িয়ার ပြန်ပွားရေးဆက်ကော်မတီဝင်ဖြစ်တဲ့မီချီဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အန်ဒရီလီဗင်နဲ့မီဇိုရမ်ပြည်နယ်ရီပပလီကန်အမျိုးသမီးအောက်လွှတ်တော်အမတ်အန်ဝန်ဂါတို့ကဧပြီလ16ရက်နေ့ကတင်သွင်းခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်စာဟင်ပါရှင်ဒီမိုကရေစီဖော်ဆောင်တဲ့အရတာအစိုးရလက်ထက်စစ်ဆန့်ကျင်ရေးနဲ့တိုက်ပွဲတွေရရေးငြိမ်းချမ်းစွာဆန္ဒထုတ်ဖို့တောင်းဆိုသူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာကတော့နိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖို့ခွင့်ဒီမိုကရေစီစံနှုန်းတွေကိုဖောက်ဖျက်ရကြတယ်လို့တရားစွဲခံလူငယ်တွေကပြောဆိုလိုက်ပါတယ်။ပြည်သူတွေထိခိုက်နစ်နာနေရတဲ့ပြည်တွင်းစစ်မီးငြိမ်းဖို့ရခိုင်စစ်ရရေး7 July နေ့မှာတောင်းဆိုခဲ့တဲ့ကြောင်းသားတမကလူငယ်တွေကိုတရားစွဲဆိုတာအပါအဝင်ကချင်စစ်၈နှစ်ပြည့်ချိန်စစ်ဆောင်တွေရေးငြိမ်းချမ်းစွာတရုတ်ဖို့ဆန္ဒထုတ်ဖို့ခဲ့ကြတဲ့ကချင်တိုင်းနာလူငယ်တွေကိုပါငြိမ်းစုစီပုံမှန်တွေနဲ့အတိအကျတရားဆွဲဆိုခဲ့တဲ့ပေါ်ပွေဖန်ပြောဆိုလိုက်တာပါတက်ကြွလှူရှာသူတွေရင်ဆိုင်နေရတဲ့အမှုနောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြထားပါတယ
်ပြီးခဲ့တဲ့7 July နေ့ကရန်ကုန်တက္ကသိုလ်ဝင်းတွင်ကျောင်းသားလူငယ်တွေစုဝေးချီတက်ခဲ့ကြပြီးတော့ဘုံခွဲဖြက်စည်းခံခဲ့ရတဲ့ကျောင်းသားတမကတက္ကသအဆောက်အုံရဲ့ရှေ့မှာစုဝေးရောက်ရှိခြင်းလက်ရှိ NND ရဲ့သားဆိုရလက်ထက်ပြည်တွင်းစစ်အပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရပ်ဖို့နဲ့မြမပြည်ရဲ့ပဂတိအခြေအနေတွေဟာအတော့ကိုဆိုးဝါးနေပြီလို့ထောက်ပြပြောဆိုခဲ့ကြတဲ့ကျောင်းသားတမကခေါင်းဆောင်၈ဦးကိုရင်းစုစီပုံမှန်နဲ့တရားစွဲဆိုလိုက်ပါတယ်။ပြည်စင်ပုံမှန်ခြိတက်နေကြဖြစ်ပေမဲ့လို့ဒီနှစ်2019ခုနှစ်မှာထူးထူးခြားခြားသူတို့ကိုကမာရွတ်ရဲစခန်းနဲ့လှိုင်းရဲစခန်းတာဝန်ရှိတဲ့သူတွေကအသီးသီးတရားစွဲဆိုခဲ့တဲ့အပေါ်မှာတော့တရားစွဲဆိုခံရသူတဦးဖြစ်တဲ့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသားများတမကဘာကတာနဲ့ဦးဝေစာသင်ကျောင်းတာဝန်ခံလည်းဖြစ်တဲ့ကိုမင်းသွေးတေကအခုလိုတုံ့တက်ပါတယ
်။တော်တော်ဒီဆုံရှားမှုကိုတော့စိတ်ဒီမှာမလုံးနိုင်အောင်ကျူးတွင်းတာမျိုးလူတစ်ချက်ယူဆတယ်။နောက်တစ်ခုကတော့ဒီနေ့7 July ပြင်ညာချက်ဒီမှာထူးခြားချက်အနေနဲ့အရင်နှစ်တည်းကတော့တာကတာအဆောက်အဦပြန်ဆောက်ပြီးဖို့ကိစ္စ။နောက်ကျောင်းသားသမဂ္ဂတွေတရားဝင်ကြီးကြီးတွေကိုဒီ7 July ပြင်ညာချက်ဒီမှာကျောင်းသားသမဂ္ဂအကြီးကြီးကြီးကြတယ်ပေါ့။ဒီနှစ်တော့ကျွန်တော်တို့ဒီရခိုင်မှာစစ်တပ်ကဒီရတားကြီးကိုဖမ်းဆီးချက်ဖြတ်နေတဲ့ကိစ္စဟိုတို့ကတော့ကိုယ်တိုင်ကျောင်းသားကိုအောင်တည်ပြေးလာမှာကိုအဖေကိုဖမ်းလို့မမိလို့ပြန်ပြီးဆွဲသူကိုဖမ်းသွားတဲ့ကိစ္စကိုအဲ့ဒါကြီးကိုလည်းစစ်တပ်ကရတန်းရက်ပြီးဖို့ဆိုတာမျိုးကျွန်တော်တို့ပါတယ်။နောက်ဒီကျောင်းပေါ်ဝင်လုံယူတဲ့ကျောင်းသားတွေကိုခုခုနေကိစ္စတွေကိုလည်းပြင်ဆင်ပေးဖို့ဆိုတဲ့ဟာမျိုးပါတယ်ပေါ့။ဆိုတော့ဒီနေ့ထူးခြားချက်ကတော့ကျောင်းသားသမဂ္ဂအကြီးကြီးကအဲ့ဒါကိုပဲဆောင်ပေးပြီးတော်တော်များများပြောကြပါတယ်။စစ်တပ်ကသူတို့ထိပါတဲ့အတွက်ဒီတဲ့ကိုဖိအားပေးပြီးတော့ကျွန်တော်တို့တရားစွဲခိုင်းတာလားဆိုတာလေအဲ့ဒါကျွန်တော်ယူဆချက်တစ်ခုပေါ့
ရဲစခန်းမှာအမှုသွားပြီးရင်ဆိုင်ခဲ့ကြတဲ့တရားစွဲခံကျောင်းသားတွေအနေနဲ့လာမဲ့ရုံချိန်ဒီမှာတော့သူတို့အတွက်ရှင့်နေမလို့ပဲကိုယ်တိုင်ပဲတရားရင်ဆိုင်သွားကြဖို့ဆုံးဖြတ်ထားကြတယ်လို့လည်းကိုမင်းသွေးသေးကပြောပါတယ
်ကျွန်တော်တို့ကိုစစ်ချက်ယူဖို့အတွက်ရဲစခန်းခဏလိုက်ခဲ့ပါပေါ့နော်အဲ့တောက်ချင်းစီအိမ်ကိုလည်းခေါ်တယ်ခေါ်ပြီးတော့ကျွန်တော်တို့ဟာရဲစခန်းစစ်ချက်သွားပြီးပြီးတဲ့အခါမှာတရားရုံးကျမှဟိုရင်ဆိုင်ရမှာဆို23ရက်နေ့တရားရုံးချိန်လိုက်တယ်ပေါ့အလုံးလေးကြီးဆွဲထားတာ၈ယောက်ရှိတယ်ဒီတာကတာအစုကကြတော့သူကတကားဖြူသွားနေပြီးတော့တာကတာရင်မျိုးလာတဲ့အခါသူကလှိုင်းနေနေဖြစ်သွားတယ်ဆိုတော့လှိုင်းမျိုးနဲ့ရေစခန်းက၂ယောက်ဆွဲတယ်ကျန်တဲ့၆ယောက်ဘာကတာအစုကတော့၁ချောင်း၃ချောင်းလုံးကိုဆွဲတယ်ပေါ့တချောင်း၂ယောက်နဲ့ဘာသာ၁ချောင်းကဂွေရင်ဖြူမှုနဲ့တူရလင်းနဲ့ကိုဆွဲထားတယ်ဒီလာကပြင်စင်ရေးကော်မတီဆိုတော့အထက်ကမာဒီကကျောင်းသားကိုယ်စားလှယ်ပါတယ်အဖွဲ့တွေကတော့မအီပီကျောင်းနဲ့ကိုခံမင်းထက်ကိုဆွဲတယ်ပေါ့ဒီပိုင်းတက်သူကျောင်းသားသမဂ္ဂကျောင်းသားတွေကိုတော့ကျွန်တော်နဲ့ကိုဆိုင်ကိုလည်းဆွဲထားတယ်ဒီနေ့မှအစီအမလို့တော့ဒီအချိန်တိုင်းတို့ကျောင်းသားသမဂ္ဂအခုတော့အစည်းအဝေးပါဆုံးဖြတ်ချတာကျွန်တော်တို့ရောဒီတရားရင်ဆိုင်ဖို့အတွက်ဟိုရှင်းနေမှာပဲဒီတိုင်းရင်ဆိုင်ဖို့နောက်ဆုံးမှာအမိန့်ချလာခဲ့ငွေတန်းသုံးဖို့ထောင်းတဲ့အခုရွေးချယ်ခွင့်ချိုက်ရှိထောင်းလို့ပဲကျွန်တော်ဒီဥပဒေပုံမှောက်ဆန့်ကျင်တဲ့နေနဲ့ရွေးချယ်ဖို့ဆိုတာဆုံးဖြတ်ချတာပါလေကြောက်ဟု
တ်တချိန်တည်းမှာပဲကချင်စစ်ရှင်းနေပြည့်တဲ့အချိန်ကချင်ပြည်နယ်မြကြီးသားမြို့ပြည်သူရင်မြေမှာစစ်မီးတွေအများဆုံးရပ်ဖို့နဲ့ဆစ်ဆောင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကချင်ပြည်နယ်မြကြီးသားမြို့ပြည်သူရင်မြေမှာရင်းကျက်စွာတရုတ်ဖော်တင်ဆက်ခဲ့ကြတာကိုဦးဆောင်ခဲ့သူကချင်ငင်းရဲလှူရှာသူလူငယ်အုပ်ဖြစ်တဲ့မဆိုင်လူပန်နဲ့ကိုပေါ်လူတို့ကိုလည်းရင်းစုစီပုံမှန်နဲ့မြကြီးသားရဲစခန်းကတရားစွဲဆိုခဲ့ပါတယ်ခုလိုငင်းရဲစွာလှူရှာသူတွေကိုမတရားပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာကတော့ပြည်သူကရွေးချယ်လိုက်တဲ့အရတားအစိုးရလက်ထက်တစ်ဖြစ်တည်းဆုံးလုပ်ရဖြစ်တယ်လို့လည်းကချင်လူငယ်မဆိုင်လူပန်ကဝေဖန်ပြောဆိုပါတယ်
အန်ဒီဆိုရဆက်လာခြင်းနောက်ပိုင်းမှာအငြင်းတန်းတရားစစ်ခံရတယ်ပေါ့နော်အရင်ကတော့မှစစ်အနာရှင်စနစ်မှာတရားစစ်ပေးနေသည့်အရတားအစိုးရဆက်လာတဲ့အချိန်မှာတမတော်တို့ကိုတရားစစ်ဖိုင်ယူရတယ်ပြီးတော့ရန်ကုန်မလေးမှာဆင်းနေတဲ့ဒါတူတဲ့ HDC ကလည်းပေါ့နော်ဒီမှာစကောနေတဲ့တရားစစ်ရတယ်ဆိုတော့ကဒီမိုကရေစီအစိုးရလို့ကြွေးကြော်နေပေမဲ့ဒီမိုကရေစီရဲ့တိုင်းနဲ့နာတိကျတဲ့ freedom expression ကိုဒီကမှလိုက်နာမှုမရှိပေနဲ့ညောအမြင့်ချုပ်ပြီးမှပေါ့နော်ဟို တို့ဆောင်တဲ့အပိုင်းကတော့တော်တော်လေးဟိုဒီမိုကရေစီကိုမလိုလားတာကြောင့်ကျွန်တော်တို့ကစိတ်ကနေပါတယ်ဒီအစိုးရဘက်ကနေလည်း freedom of expression ကို individual ကိုမချတဲ့ခိုင်းချင်တာတော့เนาะဒီစိတ်ရှိပြီးမျိုးဆောင်နေရတာပေါ့ဒါကျွန်တော်တို့ကတော့ဒီအင်တာနက်ပါတယ်เนา
ะအခုလိုမျိုးနိုင်ငံသားတို့ရဲ့အခြေခံဒီမိုကရေစီခွင့်ရေးတွေကိုထိပါစေမဲ့ဥပဒေပုံမှားတွေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့ဥပဒေပညာရှင်တွေနဲ့နိုင်ငံသားခွင့်ရေးလှုပ်ရှားသူတွေဘက်ကဒီဇိုင်းမျက်မှောက်ဝေဖန်ထောက်ပြနေချိန်မှာပဲပြည်ထောင်စုလွှတ်တော်တွေမှာတထောင်ရှိအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ကိုယ်စားလှယ်တွေဘက်ကကြိုးပမ်းဆောင်ရွက်နေချိန်လည်းဖြစ်ပါတယ်ရှင်
မဆုံမွန်တင်ပြတော်တာပါရှင်တောသားရှင်များရှင်ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြစ်ဆွဲပဲဖြစ်မယ်ဆိုတဲ့အစဉ်ခါစားပါအချက်တည်းထဲအရေးအကြီးဆုံးပြင်ဆင်ရမယ့်အချက်နဲ့စင်ခေါ်ချက်အများဆုံးအချက်ဟာပုံမှန်436ဖြစ်နေကြောင်းသုံးသပ်ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရသွားမယ်ဆိုရင်တက်မလို့ရာကိုစလဲရရဲ့သဘောတူညီချက်မပါဝင်ရင်အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တမရတာလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3865ချက်ကိုတနင်္လာနေ့ကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်3800ကျော်ထဲမှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မင်္ဂလာတုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ
်အရေးကြီးဆုံးကတော့436လို့ပဲထင်ပါတယ်ဟုတ်ကဲ့အဲ့ဒါမှာကျန်တဲ့အချက်တွေပါဟိုသဘောထားမတိုက်ဆိုင်ဘူးဒီလွှတ်တော်မှာဖြစ်တော့ရေကောက်ဝင်းနဲ့ပြန်လာတဲ့လွှတ်တော်တွေမှာပဲရှိဘူးเนาะအဲ့ဒီမှာကျန်တဲ့ပုံကိုယ်တွေအားလည်းအဲသူတို့ရဲ့သဘောဆန္ဒနဲ့ပြင်ဆင်နိုင်မယ်လို့ထင်ပါတယ်အဲ့တော့အရေးကြီးဆုံးကတော့အရင်တုန်းကလည်းပါတီဘက်ကနေလက်မှတ်တွေကောက်ပြီးတော့ကမ်ပိန်းတွေပါတောင်လုပ်ခဲ့တဲ့အားမျိုးရှိပါတယ်အဲ့တော့436လို့ပဲကျွန်တော်တို့ထင်
ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲ့ဒီနောက်ပြည်လုံးကျဆန္ဒခံပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်436ခါကွေးမှာတော့436ကကြီးမှာမပါတဲ့ပုံမှန်တွေကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်အလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားတာဖြစ်ပါတဲ့ပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD နဲ့ရခိုင်မျိုးသားပါတီတို့ကတင်ပြထားတဲ့အချက်တွေကိုဦးအွန်လိုင်းဝင်းကအခုလိုဆက်ပြောပါတဲ
့ NLD ဘက်ကပြင်ချင်တာကပုံမှန်436ကကြီးကိုလွတ်တော်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်အလုံးရဲ့3.2%ကျော်နဲ့ပြင်ဆင်ပြီးတော့ပြည်ထောင်စုဆန္ဒခံရေးပွဲကျင်းပနောက်တစ်ခါခါခွေးမှာကြတော့တိတ်ပြီးတော့အရေးမကြီးတဲ့အချက်တွေကိုကန့်တတ်ထားတဲ့ခါခွေးကိုကြတော့ NLD ဘက်ကဟာဝင်ပြောမှာနော်3.2%နဲ့အတင်းရမယ်အဲ့တော့ NLD ဘက်ကတော့တိတ်အပြောင်းလဲမရှိဘူးအရင်85ရာခိုင်နှုန်းကျော်ကို3.2%ကို69ရာခိုင်နှုန်းနဲ့ပြောင်းလဲပေါ့ရခိုင်ဘက်ကကြတော့သူကအဲ့436ကကြီးကိုကိုယ်စားလှယ်ရဲ့3.2%နဲ့ပြင်ဖို့သဘောတူတယ်နောက်ခုမှခါခွေးကိုကြတော့ကိုယ်စားလှယ်ရဲ့50ခိုင်နှုန်းကျော်နဲ့သဘောတူဟုတ်
ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုရင်တမရတာလွတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရရင်ပြင်ဆင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ်
။အခုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကဖွဲ့စည်းပုံတန်ကြောင်းနဲ့အညီသွားမယ်ဆိုရင်တော့တမရတာတွေသဘောတူမှညမှာပေါ့နော်။အဲ့တော့တမရဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းဆရာတို့လည်းကြားမှာ။တမရဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်ခဲတော့ရှိလာနိုင်တာပေါ့နော်။ဒီဒီပေါ့ပါတော့ဟုတ်။
ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ချင်းပြည်နယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ပူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတဲ
့အရေးကြီးဆုံးကတော့ဟိုကအခန်းစင်းက436ပေါ့ဗျာဒီကောင်လည်းဖြစ်တယ်ကျွန်တော်တို့လည်း3ပုံလောက်ပုံလို့ပြင်ထားပါတယ်ပြီးတော့လူထုဆန္ဒကလည်းမေးပေးနိုင်သူမဟုတ်ဘဲနဲ့မေးလာရောက်ပေးတဲ့လူကြီးရဲ့ချက်ဝတ်ဆိုတော့ကျွန်တော်တို့ပြင်ထားပါတယ်သူ့အမြင်ကတော့မေးပေးနိုင်သူဆိုတော့ဘလို့မှမဖြစ်နိုင်ပေတာပုံမှန်တော့မှတနင်္ဂနွေလုံးမှာ50ရာခိုင်နှုန်းလုံးမေးချက်တာပေါ့အဲ့ဒီ55ရာခိုင်နှုန်းမဟုတ်ပဲနဲ့3ပုံပုံလောက်ရှိတော့ဆော့ချင်တော့ကျွန်တော်တို့ဖွဲ့စည်းပုံကိုတိတ်လွယ်တာလည်းမဟုတ်ဘူးတိတ်ခက်ခဲတာလည်းမဟုတ်အနေတော်လောက်နဲ့ပြင်ဆင်လို့ရမှာပေါ့ဒါတော့တမလို့ပုံမှန်လည်းမူတည်လိုက်မယ်လေကျွန်တော်တို့လည်းဒီတူတန်းပေါင်း50အနေထားတိုက်ပြင်းနေထားကိုတော့သူတို့ထောက်ဆုံးမယ်လို့မျှော်လင့်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအကျဉ်းနဲ့ဆွေးနွေးနိုင်ပွဲရှိတဲ့တင်ပြချက်တစ်ခုကတော့တမရတာလွှတ်တော်ကိုယ်စားလှယ်ပါဝင်မှုကိုရှော့ချတာပဲဖြစ်ပါတယ် NLD ပါတီကတတိယကြိမ်လွှတ်တော်တက်တန်းမှာတမရတာပါဝင်မှုကို15ရာခိုင်နှုန်း Stoda Ajima, the Seya Kainone, Jinsma Ajima, Naya Kainon T, Tashibu, Dimbia Tara, Pipare. Tainda Ludo Guzle, the Chugaro, Dudu Dinere, Lo Bangwe, Tainda Lumuri, Yabangwe, Sarari, Dumi Yiha, Pozibuma, Jinsin Yame, Yiji Chedri, P, Shumiendari, Shibare.
Kumozo Dimbia Dorawashi, Kuronanga Samada Bok Dimbia Baume. American and nuclear ye take that in Sayama, Iran Nine, set up by Saya Ya Anayani Vichichau, Irangatinia like Bare. American in a Uranian dance in a case and a patati, Iran Apo, Bobiro, Dinja, Ye Udaka, Peso Murilopo, Nangaraya, Takamu, Mayakerejang, Piget at Ninguniga, Iran Tamra, Hassan Muhaniga, Pioso Laitaba. The chain name of American Tamra Trama, Ajin Tamra Hong, Barek Obama Go, Malo Monta Sine, Iran nuclear the boat to Nichako, Sunno Laita Pidejang, British at the media rega popia like Bare, the Jang Pieso Muro, Salatisa Hope, Timbia Tarago, Kunin Janga, Timbia Tabare.
Iran နိုင်ငံမြောက်ပိုင်းစီဗန်မြို့မှာတနင်္ဂနွေနေ့ကပြောကြားတဲ့မိန့်ခွန်းမှာအမေရိကန်ရဲ့အီရန်ပေါ်ဖိအားပေးမှုတွေဟာကြာဆုံးခဲ့ပြီလို့အီရန်သမ္မတဟာဆန်ရိုဟာနီကလူလူကိုပြောဆိုခဲ့ပါတယ်။ဒါဟာမစီးပြီးခဲ့တဲ့ဆယ်လေးလောက်အတွင်းအမေရိကန်နေဘယ်လောက်ရွေ့ရွေ့လူမှုရေးနည်းလမ်းပဲဖြစ်ဖြစ်နိုင်ငံရေးနည်းဥပဒေနည်းပဲဖြစ်ဖြစ်သူတို့ရှုံးနေခဲ့ပါပြီ။ပြီးခဲ့တဲ့အ မှုတွေလုပ်ဖို့မဟာမိတ်တွေကိုတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကအမေရိကန်အစိုးရဟာဒီသဘောတူညီချက်ကိုဆွန့်လွတ်ပြီးအီရန်ပေါ်စီးပွားရေးပိတ်ဆို့မှုတွေလုပ်ခဲ့တာပါ။ယူရေနီယံတန့်စင်မှုအစီအစဉ်ဟာဘယ်နိုင်ငံတကာဥပဒေကိုမှချိုးဖောက်တာမဟုတ်ဘူးလို့အီရန်အစိုးရတာဝန်ရှိသူတဦးဖြစ်တဲ့ကာဇန်ဂါရစ်အဘာဒီကပြောပါတယ
်။ You know that the issue of
ယူရေနီယံတန့်စင်တဲ့ကိစ္စကနျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ထဲမှာမတားမြစ်ထားပါဘူး။နျူကလ িয়ার မပြန့်ပွားရေးစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံတိုင်းရဲ့လုပ်ပိုင်ခွင့်ဖြစ်တယ်လို့အီရန်ရဲ့အခွင့်အရေးလည်းဖြစ်ပါတယ်။ကျွန်တော်တို့လုပ်နေတာကလည်း IAEA ရဲ့စောင့်ကြည့်မှုအောက်မှာပွင့်ပွင့်လင်းလင်းလုပ်နေတာဖြစ်ပါတယ်။သူတို့စစ်ဆေးရေးအဖွဲ့ဝင်တွေလာပြီးလှုပ်ရှားမှုတိုင်းကိုစောင့်ကြည့်နေတာပါ။ကျွန်တော်တို့မှဖုံးထားစရာဘာမှမရှိပါဘူး။ပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အီရန်ကလည်းနိုင်ငံတကာရေနံတင်သင်းမောတွေဖျက်ဆီးသွားလာနေတဲ့ပါရှန်ပင်လယ်ကွေ့ကိုပိတ်ဖို့ကြိုးစားပါတယ်။ပြီးခဲ့တဲ့အပတ်ကဗြိတိရှရေနံတင်သင်းမောကိုအီရန်သင်းမော၃စင်းကတားဆီးဖို့ကြိုးစားခဲ့ပြီးဗြိတိန်ရေတပ်စစ်သင်းမောကဝင်ရောက်ကယ်ဆယ်ခဲ့ရပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျမ်မီဟန့်ကအခုလိုပြောပါတယ်
We are constantly monitoring the security.
ကျွန်တော်တို့လုံခြုံရေးအတွက်အမြဲစောင့်ကြည့်နေပြီးတော့ဗြိတိသင်္ဘောတွေတွာလာရေးလုံခြုံစေဖို့လုံခြုံရေးအစီအမံတွေအမြဲလုပ်ဆောင်ထားပါတယ်
။အဲ့ဒီဒေတာကဖြတ်တန်းတွာလာနေတဲ့ရေနံတင်သင်္ဘောတွေအတွက်စစ်တပ်အဆောင်ရှောက်ပေးဖို့စဉ်းစားနေကြောင်းအမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။အင်အားပြတဲ့အနေနဲ့ပင်လယ်ကွေ့မှာတာဝန်ထမ်းဆောင်ဖို့ရောက်နေတဲ့ Harbor Ferry စစ်သင်္ဘောပေါ်ကိုထောက်ပံ့ပစ္စည်းတွေပို့ဆောင်ပြတဲ့စစ်စင်ရေးဗီဒီယိုကိုပင်တဂွန်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေတွေကိုထပ်ပြီးတင်းမာစေတဲ့အကြောင်းကလည်းအမေရိကန်နိုင်ငံဆိုင်ရာဗြိတိန်တန်အမတ်ကြီးကင်ဒါရော့ရှယ်လန်ဒန်ကိုပို့တဲ့အစ်စ်ထပ်ပြီးပေါက်ကြားလာတဲ့ကြေးနှံကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကဗြိတိန်သတင်းမီဒီယာတွေကပုံနှိပ်ဖော်ပြခဲ့ပါတယ်။ဒီထဲမှာဖော်ပြထားတာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအကြောင်းပြချက်မဲမဲရရမရှိဘဲအရင်သမ္မတဘာရက်အိုဘားမားကိုမနာလိုမုန်းထားစိတ်နဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုဆွန့်လွတ်ခဲ့တာဖြစ်ကြောင်းရေးသားထားပါတယ်။အရင်ဘက်ကပေါက်ကြားခဲ့တဲ့ကျင်းတန်းတွေအရဒေါ်ရော့ကထရမ့်အစိုးရဟာအရေးချင်းမရှိပဲကတောင်းကနင်းတွေဖြစ်နေတယ်လို့ရေးသားခဲ့ပြီးသူလဲယာရူးကနှုတ်ထွက်သွားခဲ့တာပါအစ်စ်ထပ်ပြီးပေါက်ကြားလာတဲ့ကျင်းတန်းတွေအရအီရန်နျူကလ িয়ার သဘောတူညီချက်ကထရမ့်အစိုးရနှုတ်ထွက်သွားတာဟာတန်တမန်ရေးအရဖျက်ဆီးမှုဖြစ်တယ်လို့ရေးသားခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလမီတာ190တို့ကနေည10နှစ်အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနယ်ကြားထိန်းသိမ်းစခန်းတွေမှာရွှေပြောင်းလာသူတွေကိုထိန်းသိမ်းထားတဲ့ခြေနေတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆိုရဒွေမာရောအတိုက်ခံဒီမိုကရက်တွေနဲ့ပါဗောရာကွဲလဲမှုတွေရှိနေပါတယ်။နယ်ကြားဒေသခြေနေနဲ့ပတ်သက်လို့နှစ်ဖက်အပြန်အလှန်ပြစ်တင်ဝေဖန်နေကြတာပါ။ Texas ပြည်နယ်ကထိန်းသိမ်းစခန်းကိုအမေရိကန်ဒုသမ္မတမိုက်ပန့်စ်တွားရောက်တဲ့ဗီဒီယိုထွက်လာပြီးအငင်းပွားစရာတွေလည်းပေါ်ပေါက်နေပါတယ်။ဒုသမ္မတမိုက်ပန့်စ်ကအခုလိုပြောပါတယ
်။ I knew we would see a system
ဒီလိုတွေပြစ်တိတ်ကြမဲ့စနစ်တစ်ခုကိုတွေ့ရလိမ့်မယ်ဆိုတာကျွန်တော်သိပါတယ်။တိတ်ကိုလွန်လွန်ကဲကဲအခြေအနေပါ
။ထိန်းသိမ်းစခန်းတွေမှာမိလာစနစ်မလွန်လောက်ဘူးဆိုတဲ့မီဒီယာတွေရဲ့ရေးသားချက်တွေကပုံကြီးချဲ့လွန်းနေဆိုပြီးသမ္မတ Trump ကတနင်္ဂနွေနေ့က Twitter လူမှုကွန်ရက်မှာရေးပါတယ်။ထိန်းသိမ်းစခန်းတွေမှာလူတွေပြစ်တိတ်ကြနေပြီမဲ့တန့်ရှင်းပါတယ်လို့သူကဆိုပါတယ်။ဒုသမ္မတ Mike Pence နဲ့ Texas ပြည်နယ် McClellan မြို့ထိန်းသိမ်းစခန်းကိုလိုက်သွားခဲ့တဲ့ Washington Post သတင်းစာဆရာJosh Dorsey ကတော့ Twitter လူမှုကွန်ရက်ကနေဓာတ်ပုံတချို့တင်ခဲ့ပါတယ်။တန်စကားတွေတစ်ဖက်ကကွန်ကရစ်ခင်းတွေပေါ်မှာလူ384ယောက်အိတ်နေတာကိုတွေ့ခဲ့တယ်ဆိုပြီးရေးသားပါတယ်။တချို့ကအစားအသောက်ပေးဖို့သွားလိုက်တံပေးဖို့တောင်းနေကြပြီးအခြေအနေကတိတ်ကိုဆိုးတယ်လို့သူကဆိုပါတယ်။တချို့လူတွေကဆိုရင်သူတို့ရေမချိုးရတာ10ရက်ရက်20လောက်ရှိနေပြီဆိုပြီးပြောပြခဲ့တယ်လို့ Twitter မှာရေးခဲ့တာပါ။နိုင်ငံသားစီစီရေးနဲ့လူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးခန်ကူစီနယ်လီကတော့လွှတ်တော်ကလုံလောက်တဲ့ငွေကြေးချမပေးတဲ့အတွက်ဒီထိန်းသိမ်းစခန်းတွေဟာလူအများအများကိုလက်ခံထားဖို့မလွယ်ဘူးဆိုပြီး ABC ရုပ်သံကိုပြောပါလေ
That's a reality of facilities not designed to handle the swamping at the border.
ဒီထိန်းသိမ်းစခန်းတွေကနေသားမှလူတွေအုံနဲ့ကျင်းနဲ့ရောက်လာတာကိုလက်ခံထားနိုင်တဲ့အနေအထားနဲ့စောင့်ထားတာမဟုတ်ပါဘူးအခု၄လအတွင်းထိန်းသိမ်းရတဲ့လူရေအတွက်ကတသိန်းကျော်ရှိပါတယ
် When Congress provides the professionals at the border what they need
လူတော်အနေနဲ့နေသားမှာတာဝန်ယူရတဲ့အရာရှိတွေလိုအပ်တာကိုဖြည့်ဆည်းပေးရင်တော့အောင်မြင်အောင်ဆောင်ရွက်နိုင်ပါလိမ့်မယ်။အောင်မြင်အောင်ဆိုတာကလူတွေပြည့်တိတ်ကြက်နေတဲ့အခြေအနေမျိုးမဖြစ်အောင်ပါ
။ဒီမိုကရက်မတ်လက်ဆန်ဒရီယာအော့ဂါစီယိုဂေါ့ဒက်စ်ကတော့သမ္မတဖရန်ဆိုရကြောင်းထင်းထင်းစခန်းတွေရဲ့အခြေအနေပိုဆိုးနေတာလို့ဝေဖန်ပါတယ
် It is unnecessary to have a policy to detain innocent women and families.
ဘဒုကိုမှ NDA မပေးတဲ့အပြစ်မဲ့အမျိုးသမီးတွေနဲ့မိသားစုတွေကိုဖမ်းဆီးဖို့မူဝါဒမရှိတင်ပါဘူး။သူတို့ဟာအမေရိကန်ပြည်အောင်စုအတွင်းမှာခိုလုံခွင့်ရဖို့အတွက်တရားဝင်လျှောက်ထားကြတဲ့သူတွေပါ
။ Republican အောက်လွှတ်တော်အမတ် Debbie Lasco ကတော့ဒီမိုကရက်တွေဟာအခြေအနေကိုဖြည့်ဆင်းနိုင်အောင်ကူညီတာမျိုးမဟုတ်ဘဲနိုင်ငံရေးကစားအုပ်ကိုပဲကြည့်နေတယ်ဆိုပြီးဝေဖန်ပြောဆိုပါတယ
်။ In some of my Democrat colleagues' worlds they seem to think
ကျွန်တော်ဒီမိုကရက်မိတ်ဆွေတွေကသူတို့ကဘာထဲမှာပဲနေနေပြီးနေသားမှာရွှေ့ပြောင်းလာသူတွေထောင်ထဲချီရောက်လာနေတာကဘလို့မှထင်မထားပဲရုပ်တရက်ရောက်လာတာဆိုပြီးတော့ထင်နေရပုံပါပဲ။လူမှုကြီးကြပ်ရေးပြည်ပြောင်းလဲဖို့ Republican တွေရောဒီမိုကရက်တချို့ကရောနှိမ့်နေချီပြောဆိုနေကြတာကိုမသိလိုက်တဲ့ပုံရှိပါတယ်။
အမေရိကန်ပြည်ထောင်စုတွေကိုဝင်လာတဲ့ရွှေပြောင်းလာသူတွေနေသွားအောင်လူဝင်မှုကြီးကြပ်ရေးဆိုင်ရာအားနည်းချက်ပြုပြင်သင့်တာတွေကိုလွှတ်တော်အနေနဲ့ပြင်ပေးဖို့သမ္မတထရန့်ဆိုရရရှိတွေကတောင်းဆိုနေကြကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွနဲ့အတူကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နေကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။ဒီရိုက်တိုက်ရိုက်လေးလိုင်းစီစဉ်ကကြိုဆိုပါတယ်။ဒီကနေ့တော့ကျွန်တော်တို့မြန်မာရွှေပြောင်းအလို့သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမဝင်ရောက်နေကြတဲ့မြန်မာနိုင်ငံအလို့သမားတွေအများအပြားဟာ အတုလိုက်အတုလိုက်ဆိုသလိုပဲအဖန်ခံနေရတဲ့သတင်းတွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်။ဒါကိုကြည်ကြည်အဖြစ်တိုင်းပြည်စည်းဝါးအခြေအနေဟာအောက်ခြေလူထမ်းစားတွေအတွက်ခဏိအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့သိသာပေါ်လွင်နေပါတယ်။အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြရပြီးပြည်ပကိုအလုတ်ထွက်လုပ်နေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဥလုံသမားအဖွဲ့ရုံးကမဲဆောက်ရုံတာဝန်ခံဦးမိုးကျော်နဲ့နောက်ဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုံသမားကြီးရအကြံပေးအဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနယ်ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီ။ဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook ဆွေးနွေးတာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်။ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးတော့ပါမယ်။အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ။ဥမ္မကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥမ္မကျော်ရေဟုတ်ကဲ့ဒီတလနှစ်လအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဥမ္မကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းယုံပြောပြပေးလို့ရမလားခင်ဗျာ
အော်ကျွန်တော်တို့လန်မီရဲ့သတင်းချက်တွေဒီရသလိုရှိရင်ဒီပိုင်းလားနဲ့အခုကျောင်းယူတိုင်းပေါ့နော်နှစ်လအတွင်းမှာကိုပဲအလေစက်တိုက်သူလိုပဲထိုင်းနိုင်ငံတောင်ပိုင်းမှာဟာဒီမြန်မာနိုင်ငံသားတွေပေါ့နော်တရားမဝင်မြန်မာနိုင်ငံသားတွေကိုဆန်းစည်းတာတွေဟာစက်တိုက်သူလိုပဲကြားနေရပါတယ်ဆိုတော့ကြတော့ကျွန်တော်တို့ခုနောက်ဆုံးသိရတဲ့အခြေအနေရသေးရှင်ထိုင်းကနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ကြောကြားထားလာသေးတယ်ရှင်ဒီတစ်နှစ်ထဲမှာကိုပဲလူ 9,000 ကျော်လောက်ကိုဖမ်းမိတယ်ဟာဒီနှစ်လအတွင်းတော်တော်မှာပဲအချိန်20လောက်အာဒီလိုဒီပုံကူးတာတွေဟာတရားမဝင်ရောက်လာတာတွေကိုဆန်းစီအရေးယူရတယ်ဒီလိုသိရပါတယ်ကြာအဲ့ဒါသိရှိတယ်ဟေးအခုကာလမှာပြောမယ်ဆိုလို့ရှိရင်အခုကာလကတော့ဒီခွန်လာပိုင်းထဲမှာဆိုလို့ရှိရင်တော့ထိုင်းနိုင်ငံရဲ့အခြေအနေရဆိုလို့ရှိရင်2018မှာလည်းသူတို့ဒီတက်တန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှိရင်ဘက်တက်တန်းဗီဇာတက်တန်းစတဲ့တက်တန်းတူအောင်လည်းကာလတွေမတိုင်ခင်လေးတွေမှာဒီလိုမျိုးတရားမဝင်တဲ့အလုပ်သမားတွေနောက်ကကြအထောက်ထားမဲ့လူသမားတွေကို fancy ရဲ့အလားဒီ operation တွေရှိတဲ့တဲ့လာလာလေးတွေရှိပါတယ်2018ဒီဥစားလာဒီဝိုင်းလာတွေထဲမှာလည်းဒီလို fancy တာတွေနေရင်းပြည်တော်ကိုပြန်ပို့တဲ့ပြန်ပို့ခံတဲ့လူသမားတွေရှိခဲ့ပါတယ်က
ြဟုတ်ကဲ့ခင်ဗျဟ
ုတ်ကဲ့ပါ
ဟုတ်ကဲ့ဒါဟာဒါဟိုကျွန်တော်တို့တရားဝင်စာအုပ်နဲ့ဟို MOU အရသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတန်းတဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းတဲ့ချီအောင်မဲ့တင်နေအဲ့ဒီလောက်အရေးအတွက်ကလည်းတရားမဝင်ရလဲနော်ခမန်းကြီ
းဟုတ်ကဲ့ခမန်းခမန်းကြီးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းအလုပ်သမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှိရင်သူတို့နိုင်ငံထဲမှာထိုင်းနိုင်ငံအတွင်းထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့အဲ့လာဝနိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့သုံးတန်းကျော်ရှိရလို့ပြောပါတယ်ဒီထဲမှာအများကြီးကကျွန်တော်တို့မြန်မာရှူပေါင်းအလုပ်သမားတွေအများစုကတော့အလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်တန်းခွဲကျော်နဲ့သုံးတန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိတယ်အဲ့ထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံရှိရအလုပ်သမားတွေလည်းလုပ်နိုင်နေရမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီချင်းချင်းမျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးကြပါရခင်ဗျာဦးရဲနိုင်ဝင်းလေးလိုက်မှာရှိပါလားခင်ဗျာ
ဟုတ်ပါရှိပါခင်ဗျာ
ဟုတ်ကဲ့ဦးရဲနိုင်ဝင်းရေဟိုဦးရဲနိုင်ဝင်းဟာလည်းဟိုအရင်တုန်းကတည်းကမြန်မာနိုင်ငံထဲမှာဒီအလုတ္တမအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဗကုတန်းဒေသကြီးလွတ်တော်မှာအလုတ္တမအရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စည်းဝါးမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြည်ပမှာထွက်ပြီးအလို့လောက်ကြတာလူမျိုးဖြစ်နေတာဟုတ်ဆိုတော့ကျွန်တော်တို့နိုင်ငံတွေမကဘူးဒေတာရင်းကတခြားနိုင်ငံတွေမှာလည်းစောစောအုံမှုကြောပြောသားလို့ကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလောက်ကြတဲ့သူတွေလည်းရှိတာပဲလေ။နောက်အာဖရိကတို့အရှေ့လယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲ။နောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလို့လောက်နေကြတာပဲ။ဆိုတော့ရွှေပြောင်းလုတ်သမားဘွားတွေနဲ့သူတို့လည်းလုံနေကြရတာပဲ။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါ။အင်းဒီချင်းနိုင်ငံတခုထဲမှာလည်းကိုတန်းနှစ်တန်းလောက်ဖွင့်ကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာကဥယျာဉ်နယ်ဝန်ကြီးဟိုအလုတ်ကင်ဖန်တီးပေးနိုင်မှုအားနေနေတာလားလှုပ်အားကနေတာလားမြန်မာနိုင်ငံသားအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရင်တော့ဒီအလုတ်ကင်ဖန်တီးပေးမှုကလည်းတစ်ဖက်ကအားနေတာပါတယ်ဒါလောကလာကနေရလဲပါဒီနှစ်ခုလုံးကတော့ဆက်ဆက်ပါတယ်ဒါပေမဲ့လို့ဒီအစိုးရပြစ်တက်လာပြီးတဲ့အင်ဂျီအစိုးရလက်ထက်မှာ တမှုဆောင်နေမှာဆိုသူဒီ CMB လေပေါ့အခြေချုပ်လုပ်ငန်းလေးမှာဆိုရင်ဒါလုပ်ကံတို့၅သိန်းလောက်သူတို့ဖန်တီးပေးနိုင်တယ်ပေါ့တိုင်းမလို့တကယ်တမ်းလုပ်လို့ခြင်းတဲ့အခြေအတွက်ကအများကြီးဖြစ်နေတယ်ဖြစ်ရခြင်းအကြောင်းအရတော့ဘာလို့ဆိုတော့တိုင်းပြည်ရတကယ်ဟိုလေယာဉ်ကြီးလေယာဉ်ပြဿနာပေါ့လေယာဉ်လုပ်ပြဿနာကိုအဲကျော်မဖြစ်ချင်းပေးနိုင်ဘူးလေသမားတွေပုံပုံဆင်းရဲလာတယ်အကြက်တွေထိုက်လာတယ်အဲ့ဒီကနေပြီးတော့အလုံးလက်မဲ့ကြီးအများကြီးဖြစ်ပေါ်လာတယ်ပေါ့အဲ့ဒါဒီလူပြားတွေကိုဝင်လာတဲ့အလုံးသမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီလူပြားတွေရဲ့လက်ရှိတမှုဆောင်တွေမှာအလုံးအများဆုံးပြေးနေတာက main ကလေးလူသမားတွေကိုဖြစ်ပြီးတော့ဒီအလေးပါလူသားတွေကအများအားဖြင့်အလုံးကိုင်မရှိကြတော့အဲ့ဒါအဲ့ဒါကြတော့ဒီလူငယ်တွေရဲ့ဒီကအများအားဖြင့်တော့ဒီပြပကိုဆွတ်လုချင်တဲ့အားမျိုးတွေဖြစ်ကြတယ်တရားဝင်နေပြီးတော့တရားမဝင်နေပြီးတော့သူကြမှုတွေကအများကြီးဖြစ်နေတာပဲ
ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဟိုဥယျာဉ်မှာတော့အရင်တုန်းကတော့ဒီတနင်္ဂနွေလုံးတိုင်းတာနဲ့အလုပ်သမားအရေးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကိုးတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကကောဒီအလုပ်ကင်ဟိုပေါ့ဒီဟိုစီးပွားဖွံ့ဖြိုးမှုကိုစီစဉ်နေနေရာမှာအလုပ်ကင်ဖန်တီးမှုဘာလို့တခြားနိုင်ငံတွေမှာကျွန်တော်တို့လေ့လာကြည့်လို့ရှိရင်အလုပ်ကင်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခက်အခဲမှာရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟောတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပေးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကင်ဖန်နီးပေးရေးဆိုတာကိုအကောင့်ထဲမှာဖော်နိုင်တော့အခုပြဿနာတွေကအခုလိုဇက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ဆက်ဆရာကောင်းတယ်အမှန်မှန်ကတော့ဆက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးရဲနိုင်မဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့တိုင်းရဲ့ထိတွေ့ဆက်ဆံနေရသူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကန်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကရောညသူတို့ကဒီအလုတ်ကန်ဖန်တီးရေးဆိုတာကိုတီပါကနေရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်ရေးဥတည်ပြီးစဉ်းစားတာအဲ့တော့ရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်တဲ့နေရာမှာလည်းတကယ်ပြည်ပြည်လုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးပေါ့ဗျာသူတို့ရေမှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့ဒါကဝင်ရောက်လုတ်ကန်လာတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အတူဒီအလုတ်ကန်တွေဖန်တီးပေးတဲ့နေရာမှာလည်းပါဆိုဒီအလုတ်သမားတွေရဲ့အဲ့ဒီလိုအပ်ချက်အခန်းကဏ္ဍပေါ့နော်လောက်ခတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားစီရီလေးနဲ့ဥွေနဲ့ညီရရှိတော်တို့အကောင့်တွေမပေါ်နိုင်ဘူးဒါကဟိုတစ်ခါတော့ဒီစီလေးမှာအလုတ်ကန်တွေရတယ်ဆိုရင်တော့မလုပ်သမားတွေကကျေနပ်နေတာမဟုတ်ဘူးစားရတော့ရေးအစင်မပြေဘူးနေရေးထိုင်ရေးအစင်မပြေဘူးဒုက္ခနာစာတွေကတစ်ဖက်ကတော့စီရီစာတိုးတက်မလာဘူးတစ်ဖက်ကလူနေမှုစိတ်ကမြင့်တက်လာတယ်ဒီအချက်တဲတွေကတော့ပြောမှဆိုရင်အစိုးရရဲ့အင်းနေကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တည်းမှာပဲဖြစ်နေတာကဘာလဲဆိုတော့ဒီအလုတ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့ဒီကိစ္စကဟိုပြောမယ်ဆိုရင်ဒီနာဝတနာအဖဒီလေးအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာယင်းနှုံနံမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာ။ယင်းနှုံနံမှုနဲ့ဒီပေါ်ပေါက်လာမယ်စမ်းတဲ့ကြီးရဲ့ကြီးရဲ့ဒီအလုတ်သမားတွေအခန်းကဏ္ဍကိုဆက်မပြေပါဘူး။အဲ့ဒီကတနာမှာဒီလုံငန်းဝင်နေတာဒီရှင်းပြလို့သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေကိုတက်လာတဲ့လုပ်သမားတွေဆိုဒီကကြေးလက်တွေတက်လာတဲ့လုပ်သမားတွေစုံတယ်လို့ကြားတယ်လို့တက်ရတဲ့ဟိုဒီစက်မှုစုံတွေရဲ့ဒီတကယ်ကျူးတော်လိုနေရာမျိုးတွေမှာစင်ရတာရက်ွက်တွေမှာဖြစ်တယ်လို့နေရတယ်အဲ့ဒါတချို့တွေရင်းပြီးရဆိုအစင်ပြီးစားရတော့ရအစင်ပြီးတော့အင်းသေးပြီးအဲ့တော့အဆောင်သေးပြီးမြင့်တက်တယ်တမ်းမာရေးစောင့်ချမှုတွေကမရှိဘူးအဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဟိုဒီငုံငံမှုတွေအများကြီးဝင်လာလို့အလုတ်ကန်ကြီးအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့တောက်ဆက်တဲ့ကြံစည်တွေကဆက်လက်ဖြစ်ပေါ်နေမှာဖြစ်ပေါ်နေရဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကြတော့ပါလေဆိုဒီရဲ့ကောင်းမွန်တဲ့နေရာတွေကိုရှာဖွေပါလေ။အဲကြောင့်ပေါ့ပါဆိုတော့ဒီပြည်ရင်းမှာဆိုရင်တကယ်အများကြီးလုံသမားတွေလုံမှုချင်တော့ဘူး။ဒါလည်းဆိုတော့ဟို၄နှစ်လုံးလည်းဒီလောက်ပဲ၁၀နှစ်လုံးလည်းဒီလောက်ပဲအသက်တွေကလည်းကြီးသွားတယ်။အဲတစ်ဖက်ကဘာလဲဆိုတော့ကြည့်ရင်သူ့ဘဝကိုတိုးတက်မလာဘူး။ဒီဘက်မှာဆိုပို့ဆိုးတာကအသက်25နှစ်ကျော်သွားရင်အင်္ဂလိပ်တော်မှာအလုံးမခံရတဲ့ကိစ္စတွေဖြစ်ပေါ်လာတယ်ပေါ့နော်။အဲ့တော့ဒီလိုကြတာဘာအာမခံကြမှာမရှိဘူး။ဟိုထုတ်ပြောရရင်တော့အစိုးရအနေနဲ့ကလူ့သမားကြီးရနဲ့ပတ်သက်တဲ့လက်တွေ့ကြတဲ့မူဝါဒပြည့်ကိုခိုင်မာမချမှတ်နိုင်တဲ့ပြဿနာလို့ပဲကျွန်တော်ပြောခြင်းနဲ့
။ဟုတ်ကဲ့။ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြင်းယူမှာတော့စိုးရိမ်နေကြတဲ့လူတွေကပါဆိုအလုံးလုံးနိုင်တဲ့ဓမြအလုံးလုံးကြဖို့သူတို့ကဒီမှာတူပါပေါ့တက်တက်တုံတုံလှုပ်ပေးနေတာဟိုဒီဘက်ကအစိုးရတွေကတော့အဲ့ဒါတော့ကြွားချမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနေမူဆိုတော့ဟိုတစ်ခုနဲ့တစ်ခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှုပ်နှံမှုမရှိလို့အလုပ်ကိုင်မရှိဘူးဆိုတော့လေဟိုအဲ့ဒါလည်းကိုကိုအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုယ်နိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့တနည်းအားဖြင့်ဟိုအလုပ်ကိုင်ဖန်တီးရေးကိုအထောက်အကူပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်ရရှင်တူဖိတ်ခေါ်ခြင်းပါတယ်မြန်မာနိုင်ငံကနေဝင်ဆွေးနွေးမဲ့ကိုချစ်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါလားခင်ဗျာကိုချင်းမြင့်ရှိပါလားခင်ဗျာ
အဲ့ရှိပါရှာကျားကျွန်တော်တို့ကလေကျွန်တော်တို့ကတော့လက်တင်ရှင်နေပြောရရင်ကျွန်တော်တို့ကတောင်းတာဆိုတော့လေသမားယာသမားတွေဆိုတော့လူသမားရေလေသမားရေ ရှိတဲ့မှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခုဘက်ကဆိုရင်ကျွန်တော်တို့လုံသမားတွေဟိုကျွန်တော်တို့လေသမားတွေကဟိုကျွန်တော်တို့ယာရီတိုင်းမှာဟိုလုံငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာကျွန်တော်တို့ဟိုစပားဆိုရင်ရိတ်သိမ်းချွေလေးဆက်တွေပေါ်လာတယ်ကျွန်တော်တို့ရက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒါတော့ကျွန်တော်တို့အလုပ်သမားတွေကအခုတည်းကလည်းမရေရတော့ဘူးအဲ့လိုအစာရှိတဲ့ပြင်ကျွန်တော်တို့လူနဲ့လုပ်ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာအလုပ်သမားလူကန်စားအလုပ်မရှိတော့ပဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဟောပေါ့ဝင်ငွေကိုရတာတယ်ဆိုတဲ့နိုင်ငံကြီးအင်ဂျင်နိုင်ငံကြီးကိုတောင်းကြလာကြတယ်အဲ့ကြတော့ဆရာကျွန်တော်အလုပ်ရှင်အလုပ်သမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှာလေကျွန်တော်ပြီးတဲ့လောက်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့ဟောပေါ့ဟိုလုံသမားတွေကိုနိုင်ငံခြားမထွက်စီခြင်းကိုပြီမှာကျွန်တော်တို့အခြေခံလျက်စစ်မီးတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးမြှုပ်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးအစဉ်ပြေလိမ့်မယ်လို့ထင်နေဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမှာတိုင်းကျွန်တော်တို့ကလုံသမားတွေကျွန်တော်မြန်မာနိုင်ငံအခြေခံဟိုစင်သားတွေကသူများနိုင်ငံမသွားဘဲနဲ့သူများနိုင်ငံအနေငယ်တော့စက်ယုံလုံယုံတွေလုပ်ငန်းရှင်တွေကကျွန်တော်တို့နိုင်ငံမှာဆိုရင်ကျွန်တော်တို့လုံသမားတွေလည်းမိသားစုနဲ့ဥမကွဲတိုင်းနဲ့ပြည့်နေရထိုင်ရစစ်ကြည့်မှာပေါ့ဆရာဒါပါပဲဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုချင်းမြင့်ဆွေးနွေးတဲ့အကြောင်းအရာကျွန်တော်တို့ပြီးရင်ဆက်ပြီးတော့ဆွေးနွေးကြပါမယ်လောလောဆယ်တော့ကျွန်တော်ဟိုကိုတိလက်မှုကိုလေလိုက်မဖိတ်ခေါ်ကြပါဘူးဆရာကိုတိလက်မှုရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ကိုတိလက်မှုဆွေးနွေးပါဘူး
ဆရာတော့ဒီဆရာတော့ဒီမမကြီ
းကိုတိလက်မှုကဖုန်းလိုက်မကောင်းမှုဖြစ်နေတယ်ခင်ဗျာကျွန်တော်တို့ပြီးရင်ပြန်ပြီးတော့ခေါ်ဖို့စ조사ကြည့်ပါမယ်အခုဟိုကိုတိလက်မှုဆွေးနွေးတာလေးကျွန်တော်တို့မကြားရဘူးဖြစ်နေလို့ပါနော်ဆိုတော့ကိုရဲနိုင်ဝင်းကိုကျွန်တော်တလက်ပြန်ဖိတ်ခေါ်ချင်ပါတယ်လေလိုင်းပေါ်အစိုးရဦးချေကိုချစ်မြင့်ပြောသွားတဲ့ကိစ္စပေါ့နော်ဒီကျွန်တော်တို့လည်းအရင်ကဒီကဏ္ဍမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုသမားတွေဘက်ကပြောနေတာကတော့လေယာဉ်ကွင်းမှာဆယ်ရန်တရားတွေဝင်လာတော့သူတို့အလုလုဖို့လို့ဟိုပေါ့လို့အကနေသွားတာအပဝင်ပေါ့လို့ဖို့နေရဟိုအလုလုဖို့အခွင့်အရေးနေသွားတာပေါ့နော်နောက်တခြားလေသမားတွေဘက်ကပြန်ပြောတာလဲလေယာဉ်မြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းပြီးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံးဆိုကိုရဲနိုင်မောဟိုကိုရဲနိုင်ဝင်ဘလို့လေးလာမိတော့ဒီဟုတ်လေယာကန္တာကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍလို့ဖြစ်နေတာ
။ဟုတ်ကဲ့။အဲဒီကတော့ဒီဟိုလေယာကန္တာရဲ့ဒီမှာတကယ်ဟိုပြဿနာကဟိုပါလဲဆိုလို့ရှိရင်ကျွန်တော်တို့ရှင်မပြဿနာပေါ့ဗျာ။ရှင်မပြဿနာ၄ရက်လို့ကျွန်တော်အမြင်တယ်။ဒီကတော့ဒီလေယာဆိုင်ဆံမှုနဲ့ပတ်သက်ပြီးတော့ဒီကြပြီးရပြီးအာမခံရရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခံရမှာမရှိဘူး။ဒါကြောင့်ဒီနေ့ချိန်ကြီးဒီနေ့ရတဲ့ပြဿနာတွေကျွန်တော်မဖြေရှင်းနိုင်ဘူး။နောက်တစ်ခါပါလဲဆိုလေသမားတွေမှာအရင်နည်းမလုံတော့တဲ့ပြဿနာဒါတို့လည်းကျွန်တော်မဖြေရှင်းနိုင်ဘူး။အဲ့ဒါကတော့ဒီညာစီမပြည့်နေတဲ့ကတ္တနာဈေးကတ္တနာပေါ့။နောက်နီးပညာဈေးကတ္တနာလေးရက်ကိုတို့ပမှန်ကမ်းမဖြည့်ချင်နိုင်ဘူးဆိုရင်တော့ဒီလေယာလုပ်ငန်းခွင့်ပြုရေးကဖြစ်မလာနိုင်ဘူး။အဲ့တော့လေယာလုပ်ငန်းခွင့်တွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းခွင့်ရလေသမားတို့ကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ပြည်နိုင်ဘူး။ဒီလောကက100ဒေါ်လာလောက်ပဲရှိတယ်ပေါ့ဗျ။အဲ့လောက်နဲ့ကရက်တည်လို့မရဘူးနော်။နောက်တစ်ခါဒီလေယာသမားတွေအနေနဲ့ကဒီအဆက်ကဘာလဲဆိုတော့ဆယ်ရန်လေယာတွေဓာတ်မြေဩဇာလို့ပါတင်းအားစုတွေတွင်းတဲ့အချိန်မှာလေဒီတီးရဲ့ကတ္တနာရင်ဆိုင်နေရပါလေဆိုတော့ဒီတင်အားစုတင်းတဲ့နေရာမှာလည်းလောကအကြီးအုပ်ထားတဲ့ကုမ္ပဏီတွေဆက်ပြည့်ချင်တဲ့ဟာတွေရင်ဆိုင်နေရတယ်။အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေယာမားတွေအတွက်ကတစ်ဖက်ကတော့ဒီသွေးပြီးပြည့်တဲ့ကတ္တနာလေယာမီကတ္တနာအသေးကွက်ကတ္တနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ချတဲ့ကဒီစင်ရမွေးတည်လာပါလား။အဲ့ဒီမှာကတော့တို့သားသမီးတွေအပါအဝင်သူတို့ပါဝင်ရပါလေဆိုတော့အထူးလေယာလုပ်ငန်းမလုပ်တဲ့လူသမားတွေကလေယာလုပ်ငန်းကိုစီစီလုပ်ကြရတက်လာတယ်။ဒီကမှလည်းသွားတော့ကျွန်တော်ပြောတယ်တကယ်တော့လုပ်ငန်းပြေးနိုင်တာကဟို main ကလေးတွေကိုအကန့်အသတ်နဲ့ပြေးနိုင်တယ်ယောက်ျားလေးအများကြီးကြတော့မပြေးနိုင်ကြဘူးเนาะအဲဟိုအဲ့တော့ဒါလည်းဆိုတော့ဒီပြည်ပကိုထွက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေရပါတော့အဲ့တော့နေရာမျိုးဖွင့်ပြိုးရေးလက်ဒီလိုပဲဟိုတကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူးတကယ်ပြည်မတက်တနာတွေမဖြစ်ချင်းနိုင်ဘူးဒီစင်ရဲမွေးတူပြဿနာတွေကိုမဖြစ်ချင်းနိုင်ဘူးအတစ်ဆက်တည်းကတော့ပူဇော်ဝင်လည်းပြောကြတယ်ပဲအဲ့ဒီနည်းကိစ္စလည်းဒီလိုပဲအဲ့ဒါကြတော့နိုင်ငံတကာယင်းနှိမ့်ညံမှုတွေစိတ်ပေါ်နေတယ်မလို့ဒီရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေပါဒါဒီလိုလုပ်ငန်းရှင်တွေဖွင့်ပြလာအောင်တကယ်ကအစိုးရပံ့ပိုးနိုင်တယ်လားဆိုတော့လည်းမလုပ်နိုင်ဘူး။ဟိုနိုင်ငံတကာချင်းတွေပေါ့ဗျာ။ဒါကလို့ချင်းတွေရပါလေ။ချင်းတွေကအတူကစုံရတတ်သမ900ခန့်လုံးပဲရှိတယ်။ဒါပေမဲ့လို့တကယ်လုပ်ငန်းရှင်တွေလို့ပြန်ချီးတဲ့ခါကျတော့သူက700ခန့်လုံးအောင်ချီးတယ်။ဒါတော့အလွယ်တကူမရဘူး။အဲ့တော့အဲ့လိုလုပ်ငန်းရှင်တွေမဖွင့်ပြလာတာလည်းအလုပ်ကန်ရှားပါမှုရဲ့တောက်ဆက်တွေဖြစ်လာတဲ့ပြဿနာတွေကပါပါတယ
်။ဟုတ်ကဲ့။ဟိုရန်နေကျေးဇူးတင်ပါတယ်။အခုကျွန်တော်သွားရချင်းတွေဝင်ပြီးတော့ဟိုစာနဲ့ရေးပြီးဆွေးနွေးထားတာကိုလည်းကျွန်တော်တို့ဟိုဖတ်ပြကြပါတယ်မနန်းလောင်ဖတ်ပြပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဆုံးအကောင့်ကတော့အောင်သူရာဆိုတဲ့သူပါကမ္ဘာအမွေးဆုံးနိုင်ငံမှာဖွံ့ဖြိုးနေတဲ့နိုင်ငံတွေလောက်လစာမှမပေးနိုင်တာသွားကြမှာပဲလေတဲ့နိုင်ငံခြားတွေလိုလစာပေးလဲလုပ်ငန်းရှင်တွေပြုတ်မှာပေါ့အကောင့်ဆုံးကသွားမဲ့သူတွေကိုအစိုးရကကူညီပြီးတက်ဆိုင်ရာတန်အမတ်တွေကကာကွယ်ပေးစေချင်တာပါပဲတဲ့အရင်ခေတ်တွေကတော့တချို့တန်ရုံတွေမှာအခွန်ဆောင်ရမ်းမတပါမိတိကိစ္စမှဆောင်ရမ်းမပေးပါလို့ရေးထားခဲ့ကြဘူးတယ်လို့ဆိုထားပါတယ်ရှင်။နောက်အကောင့်ပိုင်ရှင်တယောက်ကတော့ပီတာကိုကိုလို့ခေါ်ပါတယ်။ကျွန်တော်တို့နိုင်ငံမှာတဲ့စင်ကာပူဝန်ကြီးချုပ်လီကွမ်ယူလို့လူမျိုးရှိနေရင်တော့တိုးတက်ပြောင်းလဲမှာမဟုတ်ဘူး။ဘာလို့လဲဆိုတော့ငြိမ်းချမ်းရေးကိစ္စ2008ဥပဒေပြင်ဆင်ရေးအဓိကကျတဲ့အချက်တွေပြင်ဆင်ချင်သူတွေစ조사လိုက်လုပ်နေပေမဲ့ဖြက်စီးရဖြက်စီးကြောင်လိုက်လုပ်နေတဲ့လူတစုရှိနေတဲ့ရွေးတဲ့ကျွန်တော်တို့နိုင်ငံသားတွေသူများနိုင်ငံကနေကျွန်ဘွားကလွတ်မြောက်နိုင်အောင်မဟုတ်ဘူးလို့ဆိုပါတယ်ရှင်။ကြံတဲ့သူနောက်ဆုံးတယောက်ကတော့ကျော်စရာဆိုတဲ့သူပါ။ VOA, BBC, RFA စတဲ့မီဒီယာသမားဆိုသူတွေက NLD ကိုတဖက်တက်လော်ပေးခဲ့ကြလို့အခု NLD အနိုင်ရနေပြီးအစိုးရဖြစ်နေပြီးပြည်သူတွေဘာကောင်းစားတယ်လဲဘာတွေပိုကောင်းလာတယ်လဲဘာကဏ္ဍတွေမှာတိုးတက်ပြောင်းလဲလာတယ်လဲတအားအိမ်ပြန်ချင်ပြီဆိုတဲ့နိုင်ငံခြားရောက်မြန်မာတွေကိုလည်းတနာပါလေအခုမြန်မာပြည်မှာမြန်မာလူလတ်ပိုင်းတွေမရှိတော့ဘူးတဲ့အဖို့အဖွားနဲ့တက်ကြီးရွယ်ဦးတွေပေါ်ကျနေတဲ့တောနယ်တွေမှာတွားကြည့်ကြပါလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့အတူအခုဖတ်သွားတဲ့ကွန်မန်ဒီယာဆောဆောကျွန်တော်တို့ဆွေးနွေးသွားတာတွေနဲ့ဓာတ်ရိုက်ကိုတက်ဆိုင်နေတဲ့ဟာတွေလည်းဖြစ်ပါတယ်နောက်အကောင့်ပိုင်ရှင်ဥဆိုးရဲဆိုတဲ့သူကတော့နိုင်ငံခြားချင်းနဲ့ညှို့နှံမှုအလုံးအရင်ဝင်ရောက်မလာသေးလို့ပါတဲ့ဒါကလည်းအကြောင်းအမျိုးမျိုးကြောင့်အဲ့ဒီကလာမှအဆင်ပြေမယ်အင်းဒီချင်းထိုင်းဗီယက်နမ်တို့ကိုနမူနာယူကြည့်ကြပါတဲ့သူတို့လည်းဘာမှတတ်တာမဟုတ်ပါဘူးတဲ့နောက်တစ်ယောက်ကတော့မြက်နိုးမောင်ဆိုတဲ့သူပါဘာမှမပြောင်းလဲသေးဘူးဗျာတဲ့အခြေခံလူတန်းစားတွေကအခုရေချင်မတော့ရရင်တောင်ရေတွင်းလေးတော့မြင်ကျင်တာပေါ့ဗျာတဲ့အခုတော့အမတ်တွေလကကောင်းတာပဲမြင်နေကြရပါတယ်တဲ့ဆိုပြီးဆွေးနွေးထားပါတယ်ကျွန်တော်ကိုမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
ဟုတ
်ကဲ့ဟုတ်ကဲ့ဟိုကြောင့်အဲ့တော့အခုတိုင်းမှာဟိုရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေဟာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာဟိုတိုင်းမှာရောက်တာဆိုတော့သူတို့အရင်တော့ဆိုရင်တော့ကျွန်တော်တို့ကြားရတာနေဇတ်ဒေတာကလူတွေပဲလာကြတယ်ဆိုတော့မျိုးအခုဆိုလို့ချင်းရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟိုပဲနေစနယ်ပြားတွေကအစလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေရောဘာတွေလဲဗျာဆိုတော့ဆိုလိုချင်တာကတော့ဗျာဟိုထိုင်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလာတာနေနေလာတာမပေးဘူးဆိုတာလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့အကူအညီလောက်ဆောင်ပေးနေကြလဲ
ဟုတ်ကဲ့ကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေအနေနဲ့ကတော့တိုင်းနိုင်ငံလုံးမှာရှိတဲ့အတိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်နေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းမိကြပါတော့စားဆောင်လေးဂျာလေးပြင်လဲလို့တက်ပြီးတော့ပေးတာတွေရှိတယ်နောက်ကူညီလောက်ဆောင်ပေးတာတွေရှိတယ်စိတ်ဝင်စားစားဝင်နေတဲ့မှာဟာလောကပြည်ထနာတွေလှုပ်ရှင်အလုပ်သမားပြည်ထနာတွေဖြစ်လာရင်တိုင်းဥပဒေကတိုင်းနိုင်ငံကိုဆောင်ရွက်ပေးတာတွေရှိတယ်သူတို့ကြတော့စောင်းကအမီးတဲ့မိဘကိုဖျားလို့ဆိုလို့ရှိရင်ဂျိုင်းနိုင်ငံအတွင်းမှာရှိခဲ့အရွှေကြောင်းရောက်ရှိလာတဲ့မြန်မာပြည်ကြောင်းလူသမားတွေကတော့ဒေတာအနှံ့အပြီးပြရတယ်ဒါပေမဲ့လို့ဂျိုင်းနိုင်ငံထဲမှာရောက်တဲ့အခါတိုင်းလဲဒီလုပ်ငန်းကုန်တွေနဲ့အသားရကြရှိပြီးလုံနိုင်ကြတဲ့အလူသားမျိုးတွေမရှိဘူးဒုက္ခရောက်နေရတဲ့ရှိရဲ့လုပ်ငန်းကုန်အခြေအနေတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းအခြေအနေတွေမဟုတ်ဘူးဆိုတာဒီလိုတွေ့ရတယ်ဘာလို့ဆိုတော့လူသားအင်အားများတဲ့ခါကျတော့ဝင်ရောက်လာတဲ့လူသားအင်အားများတဲ့ခါကျသူတို့ကတယောက်လာတယ်ဆိုလို့ရှိရင်အဲ့လားနောက်နေ့အောင်တော့လောက်ရှိရတယ်။ဒါကြမ်းရှိနေတဲ့လုပ်သားအင်အားရှိနေတဲ့ခါကျတော့သူကအလုပ်သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးတူပြီးတော့ဆောင်ရွက်တဲ့လူတို့ငငယ်လေးတာအခြေခံဒါတစ်ချက်တွေ့ရတယ်။ဒီတဲ့ခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့ကျွန်တော်ခိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့ကျွန်တော်မဲဆောက်ဒေသမှာဆိုလို့ရှိရင်ရှင်းနိုင်အလုပ်ချိန်လွတ်လွတ်တယ်ဆိုလို့ရှိရင်သူက310ပတ်ရမှာပေါ့နော်။ဘဏ်ကို310ရမယ်။ဒါပေမဲ့လို့ဒီစေုံမောင်၄00လောက်ရှိတဲ့လုံုံမောင်၄00လောက်ရှိတဲ့လက်ဆောက်ဒေသတွင်းထဲမှာပဲဟလာဒီအများဆုံးရတာက200အစိတ်150ရနေပြီးတော့200အစိတ်အများဆုံးတော့ပဲရတယ်310ရတဲ့စေုံတွေလက်ချိုးယူလို့ရစေုံတွေတော့ရှိတယ်ဘာလို့ဒီချင်းတွေမျိုးရှိတယ်လေရန်ငွေချင်းတွေကလည်းစောတော့တူတူကျမ်းမဲ့နေညီရတဲ့ဟလာတကယ်ကောင်းမွန်တဲ့လုံစုံနဲ့အလားထိခိုက်မှုရင်းရနေပြီးကျင်းစတဲ့အခြေအနေမျိုးတွေမရှိဘူးဆိုတော့ကျွန်တော်တွေ့ရတယ်ပြီးပြီဆိုရင်အလုံးအားလည်းရက်ဒီသူတို့ရဲ့ရပိုင်ဝင်အခြေအနေတွေကလည်းအပြည့်အဝမရဘူးဆိုရရှိရတယ်။မြန်မာနိုင်ငံထွက်လာတဲ့တော့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့အခါမှာလည်းကျွန်တော်မြန်မာအဲဒီစီကောင်မြန်မာလူသမားတွေအနေနဲ့ကတကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်းမြင်ရဲ့စိန်ခေါ်မှုတွေဥရိယာစိန်ခေါ်မှုတွေအများကြီးရှိပါတယ်။ဒီအချိန်မှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်ရည်ပေါ်လို့စီအမျိုးမျိုးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်။အဲဒီလူသမားလက်မှတ်တွေလုပ်တဲ့အခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့ဆောင်ရွက်နေတဲ့
ဟုတ်ကဲ့ဟုတ်ကဲ့ကိုမျိုးကျေးဇူးတင်ပါတယ်ကိုရနေဝင်ကျွန်တော်တလဲလိုင်းမှာဖိတ်ခေါ်ချင်ပါတယ်နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဟို
ဒီကတည်းကအမတန်ကြီးတဲ့အခက်အခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလုပ်သမားပြဿနာအခုလိုမျိုးဒီပေါ့လုပ်သမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတက်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုပ်ကန်ဖန်တီးပေးနေအောင်ဗာများအစိုးရအနေနဲ့လုပ်ပေးနေလို့အကြံပေးချင်ပါတယ်ခုနကအဲ့တဲ့မီးတွေကိုတစ်ခါအားပေးဖို့လိ ီတို့ထိုက်တန်တဲ့ဒုက္ခလာကကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေတို့တို့အနာဂတ်ဘဝအာမခံရဲ့ကြည့်ရတယ်ဘူးအကောင့်တွေပေါ်ပြီးမှဆိုရင်တော့အဲ့ဒါကြောကြသွားတယ်တစ်ဖက်ကတော့အလုပ်ရှင်တွေအလုပ်သမားဒီပြဿနာတွေကိုအတူရကဒါကဖြန့်ပြေတဲ့ပုံစံမဟုတ်ဘူးနဲ့သူကိုယ်တည်းကငူဝါဒချက်မှတ်ပြီးတာဝန်ယူရမယ့်ကိစ္စတွေရှိတယ်ဒုက္ခမတ္တဆောင်ကြီးလုပ်ငန်းတွေတစ်ဖက်ကအကောင့်တွေပေါ်ပြီးဖို့လိုတယ်လူတွေမှုစိတ်ဆော့ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ပေါင်ကောင်းမွန်လာမယ့်အခြေအနေဖြစ်ပေါ်လာနိုင်တယ
်ဟုတ်ကဲ့ကိုမိုးကျော်နောက်ဆုံးကျွန်တော်တို့စက္ကန့်20လောက်ဟိုထိုင်းမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတွက်အစိုးရဒါမှမဟုတ်လေထိုင်းမှာရှိနေတဲ့တန်ယုံကနေပြီးတော့ဗာများလုတ်ပေးစီချင်ပါတယ်လေတစ်ချက်လောက်နှစ်ချက်လောက်ကလေးကျွန်တော်ခက်မှန်တယ်ပြောပြမယ်။
ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံလေးကနေပြီးတော့ပြပတွေထွက်ခွာသွားတဲ့အလုပ်သမားတွေအတွက်ဆိုလို့ရှိရင်လက်ခံတဲ့နိုင်ငံလေးပေါ့ဒီလိုနိုင်ငံလေးပြုနေတဲ့လက်ခံတဲ့နိုင်ငံလေးရဲ့ဟာဒီနိုင်ငံသားအလုပ်သမားအရေးကိုစီမံဆောင်နေတဲ့ဥပဒေတွေ policy တွေအဲ့ဒါတွေကိုတိကျပထမဦးဆုံးပြီးလို့တဲ့ဒီလိုရှင်လို့ရှိရင်တရားဝင်မှုဆိုင်ရာရမြန်မာနိုင်ငံလေးကနေပြီးထွက်ခွာပြီးလွတ်လပ်တဲ့လူသားတွေကိုတကယ်ပဲအလားဒီကောင်းမွန်တဲ့လုပ်ငန်းဝင်တွေရောက်ပြီးတော့ကြတော့ဒီချက်ကပဲအလားဒီလောကကနေပြီးွားရတဲ့အခြေအနေမျိုးကြီးဖြစ်ဖို့ဆိုလို့ရှိရင်တော့ပြောတဲ့ agency တွေပေါ့နော်ပွဲစားတွေယူကြတဲ့
agency တွေပေါ့ကျွန်တော်ဖြတ်ပေးပါတော
့ဒီပုံမှုရှိလာတဲ့အခါကျတော့အဲ့ဒီလူရဲ့လုံထုံးလုံးမိုင်းနဲ့ကိစ္စတွေရှိလာတဲ့အခါဆိုလို့ရှိရင်လူသားလူဒီလူသားတွေကပြပောက်ရောက်ပြန်တယ်လို့သူစောတော့တရားဝင်မှုထောက်ထားရေလိုရတယ်ပူပြီးကုန်ကြလာတယ်။ဒါပြီးပြီဆိုရှင်လုပ်ငန်းဝင်တွေကစောတော့ကျွန်တော်ပြောသလိုပဲသူတို့ပထမမူလကမြန်မာနိုင်ငံထဲမှာဆောက်ချုပ်ခဲ့
တာဖြတ်ပေးပါဟုတ်ကဲ့
လုပ်ငန်းဝင်တွေလူစားတွေမျိုးတွေမှာမရောက်ရှိပဲနဲ့အခြားလုပ်ငန်းဝင်တွေထဲမှာမတက်မတာနဲ့လုပ်ငန်းဆောင်ရွက်နေရတယ်ရှိတယ်ဒီပြဿနာတွေကလည်းမိမိဘဝရှိနေပါတယ်ဆိုင်နိုင်ငံတွေထဲမှာလည
်းဟုတ်ကဲ့ခမိုးကျဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်အချိန်ဟာတစ်လောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့ဆုံးမှာမဟုတ်တော့ပါဘူးအပါဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျ
သလိုသူမဆုမနဲ့အတူကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းရှင်နေခန်းကိုကြားခဲ့တာပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကွမ်လွင်းကပြောပြပေးပါဦ
းအမေရိကန်လက်တော်အမှတ်400ကိုလူယိုလူမျိုးရေးခွဲခြားတဲ့သဘောဆန်တဲ့မှတ်ချက်ပေးခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကတော့သူကလူမျိုးရေးခွဲခြားမှုအစွဲရှိသူမဟုတ်တဲ့ကြောင်းကောက်ွယ်ပြောဆိုလိုက်ပါတယ်။လူတော်မှအမျိုးသမီး၄ဦးပေါ်မှာသမ္မတရဲ့မှတ်ချက်ပေးပြောဆိုခဲ့တဲ့ပုံရှုပ်ချတဲ့ဆုံးဖြတ်ချက်တွေကိုဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာဒီကနေ့မျိုးခွဲဖို့ရှိနေကြမှာပဲသမ္မတကကောက်ွယ်ပြောဆိုလိုက်တာပါ။ရှစ်လတိုင်းမှာအမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲဆေးရေးလေ့ကျင့်မဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုတည်ရနိုင်အောင်မြက်ကိုရီးယားကသတိပေးလိုက်ပါတယ်။ဆေးရေးလေ့ကျင့်မဲ့အစီအစဉ်ဟာအမေရိကန်သမ္မတနဲ့မြက်ကိုရီးယားခေါင်းဆောင်တို့ပြည်ခဲ့တဲ့နေ့တည်းစင်ကူကထိပ်သီးဆွေးဝဲသဘောတူညီချက်ကိုချုပ်ဖောက်ရောက်တယ်ဆိုပြီးတော့လည်းမြက်ကိုရီးယားကပြောခဲ့တာပါ။အမေရိကန်နဲ့ဆွေးနွေးညီနိုင်မှုအီရန်နိုင်ငံကဆန္ဒရှိပေမဲ့အီရန်ပေါ်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခါးမှုတွေကိုဖယ်ရှားပေးဖို့လိုတယ်လို့နိုင်ငံရေးဝန်ကြီးကပြောဆိုလိုက်ပါတယ်
။တရင်ချင်းချက်ကိုကောင်းလွင်ပညာပေးခဲ့တာပါရှင်။ဒီညအတွက်ထုတ်လုပ်သူကတော့မဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။ VOA American တာရဲ့မနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9480လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 5505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သတ်သရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြားမှာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းသူပဲကျေးဇူးတင်ပါတယ်။ကျွန်မအနင်္ဂလာပါ
This program has come to you from the Voice of America, Washington.